Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဒီဇင်ဘာလ3ရက်တောက်ချနေကြပဲအတွက် VOA မြန်မာဝိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေပြီးတော့ထားရအတက်မြင်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်ရုပ်တံတွေပါတင်ဆက်နေတဲ့အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်ပါဦးတင်မောင်တန်းတဲ့သူဒီနေ့ခြေတရောက်မြန်မာနဲ့ကမ္ဘာသတင်းတွေကိုကြီးညာပေးသွားမှာပါကိုဗစ်မျိုးကွဲသစ်အာဖရိကမှာစတွေ့ကြရကနေအခုတော့ကမ္ဘာနိုင်ငံနဲ့ဒေတာပေါင်း30ထက်မနည်းကိုကူးစက်သွားပါပြီဒီမျိုးကွဲတဲ့ကြောင့်ကူးစက်မှုမြန်နေတာအတွက်ကမ္ဘာနိုင်ငံတွေမှာပြင်ဆင်ထားတဲ့ဖို့တရွေ့ချူအဖွဲ့ကတိုက်တွန်းလိုက်ပါတယ်ဒီမျိုးကွဲတဲ့ကနေကမ္ဘာစီးပွားရေးထိခိုက်မှာစိုးရင်လာအချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေအတွက်တရုတ်ဘက်ကပြည်ဝင်ခွင့်ဗီဇာတိုးမြှင့်ပေးလိုက်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမဆုမြတ်မင်း
တောင်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အာဂတိလိုက်စားမှုတွေကိုဒီကနေ့ဆက်လက်ကြားနာဆစ်ဆီးတာမှာ NLD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့အတွင်းမှုဟောင်းနဲ့တောင်ဆန်းစုကြည်ရဲ့ဝေယဝစ္စလုတ်ပေးနေသူတို့တရားလူပြတက်တွေအနေနဲ့ထွက်ဆိုခဲ့ကြပါတယ်။ဘာတွေပြောခဲ့ကြပါသလဲ။မကြခင်မှာသိရပါမယ်။စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ကြရပြည်နယ်ဒီမော့ဆိုမှာတော့နေအိမ်တချို့မိရှုဖြက်စီခံရပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်မှာလည်းပြည်သူစစ်ဖွဲ့ဖို့အတွက်စစ်တပ်ကစီရင်ကောက်ခံနေပါတယ်။
ဒီကိုပန်စီရညသလိုပေါ့အခုကျွန်တော်တို့မြန်မာအောက်ရာကျွန်တော်အမကန်အားရောက်တဲ့အရန်ရာရောက်နေတဲ့စစ်စမောင်းပေါင်းစီလာပေါ့ပြန်လဲရွာလေးဒီကဲပါပဲ
ပလောဝမြို့နယ်တွေကခြေရွာ၉ရွာမှာပြည်သူစစ်ဖွဲ့ဖို့အတွက်စစ်တပ်ကအင်အားစုဆောင်းနေတာဖြစ်ပါတယ်အခုလိုသတင်းတွေကိုဒီနေ့ညမှာထုတ်လွှင့်ပေးမှာပါအပတ်စဉ်အစီအစဉ်တွေဖြစ်တဲ့ဒုတာဆောင်တဲ့ American တခွင်သိပ္ပံတဲ့ဤပညာအမျိုးသမီးခန္ဓာတွေကိုလည်းအခုညမှာနားဆင်ရမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ကမ္ဘာမှာထိတဲရောက်နေတဲ့သတင်းတွေကိုကိုဝဲမင်းနဲ့ဦးချက်မောင်တန်းတို့အကြေညာပေးကြပါမယ်ရှင်
ပြခဲ့တဲ့သတင်းပတ်မှာကိုဗစ်မျိုးကွဲသစ် Omicron အာဖရိကမှာစတွေ့ခဲ့ပြီးမှာအခုတော့တခြားနိုင်ငံနဲ့ဒေတာပေါင်း30ထက်မနည်းမှာစတွေ့ထားပါပြီ။မနေ့တတာရင်းနေ့အထိကမ္ဘာတဝန်းအခုလိုပြန့်နှံ့ကူးစက်တာတွေရှိနေတာအတည်ပြုထားတဲ့အကြောင်းဒီနိုင်ငံနဲ့ဒေတာတွေကကူးစက်ရောဂါကျွမ်းကျင်သူတွေကပြောလိုက်တာပါ။မြန်မာအိန္ဒိချင်းအိန္ဒိယမှာလည်းဒီကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ပထမဆုံးလူ2ယောက်မှာစတွေ့ခဲ့ပြီးတယ်လို့အိန္ဒိယကျန်းမာရေးဌာနကအတည်ပြုလိုက်ပါတယ်။ဒီမျိုးသားနှုတ်မှာပြင်းထန်တဲ့လက္ခဏာတော့မတွေ့ရသေးပဲဂွင်းဆက်တွေဆက်လိုက်နေတယ်လို့အိန္ဒိယကျန်းမာရေးရာရှိတွေကလည်းပြောထားပါတယ်။စင်ကာပူနိုင်ငံမှာလည်းတောင်အာဖရိကကနေလာတဲ့ကာကွယ်ဆေးအပြစ်ထိုရာပီတာကခီးသွားနှုတ်မှာရောဂါကူးစက်ထားတာတွေ့ထားတယ်လို့စင်ကာပူကျန်းမာရေးဌာနကမနေ့ကပဲပြောခဲ့ပါတယ်။ဒါအပြင်ဘရာဇီးဆွီဒင်စပိန်ဒိန်းမတ်ဂရိမလေးရှားနိုင်ငံတွေမှာလည်းအိုမီကရွန်ကူးစက်သူတချို့ရှိတာတည်ပြုထားပြီးဖြစ်ပါတယ်။လက်တလောကူးစက်ခံရသူတွေမှာအများစုကတော့ရောဂါလက္ခဏာပြင်းထန်တာမတွေ့ရသေးပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ဒီဗိုင်းရပ်စ်ပိုးအသစ်ကြောင့်ပြည်ပစံသုံးနားမလည်နိုင်သေးပဲပိုးပြင်းထန်နိုင်မလားပါမသိနိုင်သေးချိန်မှာနှာခေါင်းဆီးတက်တာပါဝင်ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာချဖို့တိုက်တွန်းနေပါတယ်ခင
်ဗျ။အာရှပစိဖိတ်နိုင်ငံတွေအနေနဲ့ကိုဗစ်ဗီဇာမျိုးကွဲ Omicron ပေါ်လာပြီးတဲ့နောက် COVID-19 ရောဂါကူးစက်မှုပြန်ပွားလာမယ့်အရေးအသစ်ပြင်ဆင်ထားမှာဖြစ်ပြီးသတိပြုစောင့်ကြည့်သွားမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့ပြောကြားပါတယ်။COVID-19 ဟာအခုဆိုရင်တကမ္ဘာလုံးမှာပြန့်နှံ့နေပြီဖြစ်ပြီးအနာဂတ်မှာကူးစက်မှုတိုးလာတာကိုတွေ့ရရင်ကျွန်တော်တို့မအောသင့်ပါဘူးဆက်ပြီးကူးစက်နေတာနဲ့အမျှ Omicron ပေါ်လာတယ်လို့မျိုး virus ဟာဆက်ပြီးဗီဇပြောင်းလဲနိုင်တာကြောင့်အထူးသတိပြုဖို့လိုနေတုံးပဲဆိုတာကျွန်တော်တို့ဟိုသတိပေးနေပါတယ်လို့ WHO ရဲ့ North Pacific Data ဆိုင်ရာညွှန်ကြားမှု Takeshi Kasai ကပြောပါတယ်မဲဆက်တွေကိုထိန်းချုပ်တာကလည်းအချိန်ပိုရလာနိုင်ပေမဲ့ကူးစက်သူပြန်များလာမယ်ရင်နိုင်ငံတိုင်းလူဖွဲ့စည်းတိုင်းပြင်ဆင်ထားရမယ်လို့လည်းကဆိုင်ကဆိုပါတယ်။တောင်ကိုရီးယားမှာတော့လူ9ယောက်နဲ့အထက်လူစုတော်ကိုလာမယ့်အပတ်ကစပြီးပိတ်ပင်လိုက်ပါတယ်။စားတော့စားရုပ်ရှင်အောင်ပြလိုက်စာကြည့်လိုက်နဲ့အစာဦးအတွင်ကျင်းပတဲ့ကိစ္စတွေအလုံးပါကာကွယ်ဆေးထိုးပြီးဖြစ်ကြောင်းတယ်လီဖုန်း app မှာပြတ်တတ်ရမယ်လို့ပြထားလိုက်ပါတယ်။ဒါနဲ့မြို့ကွက်နဲ့ရင်ဆိုင်ခဲ့ခြင်းကရခဲ့တဲ့သင်ခန်းစာတွေကိုနိုင်ငံတွေအနေနဲ့အသုံးချမှာဖြစ်ပြီးခိုးခွာမဲ့လူတွေကိုကာကွယ်ဆေးအပြည့်အဝထိုးပေးဖို့ကောက်စီတက်တာလူချင်းခတ်ခေါ်ရနေတာလူကာကွယ်ရေးနည်းလမ်းတွေကိုလည်းချမှတ်လို့ဆောင်မှာဖြစ်တယ်လို့ကဆိုင်ကဆက်လက်ပြောသွားပါတယ
်အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေတရုတ်နိုင်ငံခီးသွားလာခွင့်ရှောက်တာကို10ရက်ထက်မကျော်သေးပဲအ мян အတိပြုပေးမယ်လို့တရုတ်ဘက်ကလျှော့ပေးလိုက်ပါတယ်အမေရိကန်နိုင်ငံဆိုင်ရာတရုတ်သံတမန်ကြီးကအခုလိုမနေ့ကြေညာပွဲနေ့မှာပြောခဲ့တာဖြစ်ပြီးစီးပွားရေးလုပ်ငန်းရှင်တွေရဲ့စိုးရိမ်ချက်တွေကိုလည်းဂရုတစိုက်နားထောင်ပေးသွားပါမယ်လို့ပါထည့်ကြေပေးခဲ့ပါတယ်ဒါအပြင်COVID-19 စစ်တာကိုလည်းစီးပွားရေးလုပ်ငန်းရှင်တွေအတွက်ပိုအဆင်ပြေချောမွေ့ဖို့တရုတ်ဆွေအနေနဲ့စီစဉ်ပေးမယ်။တရုတ်ကိုဆက်ရောက်ချိန်တီးခြားခွဲကွာရန်တီးနေရတဲ့ကာလအတွင်းမှာလည်းအလုပ်လုပ်ခွင့်ပြုမယ်လို့တန်မကြီးကွင်ကန်းကပြောခဲ့တာပါ။ ပြီးခဲ့တဲ့ဇူလိုင်လကစပြီးအမေရိကန်မှာစတာဝန်ထမ်းဆောင်လာတဲ့သမ္မတကြီးကပြည်ဝင်ခွင့်ဗီဇာအစီအစဉ်တွေနဲ့ပတ်သက်ပြီးအလင်းနဲ့လှုပ်ဆောင်ပေးဖို့သမ္မတကြီးရှီချင်းဖင်ကညွှန်ကြားထားတဲ့အတိုင်းတာဝန်ရှိသူတွေလှုပ်ဆောင်ပေးနေတာပါလို့မနေ့ကအမေရိကန်တရုတ်စီးပွားရေးကောင်စီညစာပွဲမှာပြောခဲ့တာပါဒီတော့တမရရှိချင်းဖြစ်တဲ့အမေရိကန်တမရဂျိုးဘိုက်ဒန်တို့ပြီးခဲ့တဲ့လကအွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်စီးပွားရေးဆိုင်ရာသွားလာတာတွေပြန်စတော့မယ်လို့ကြေညာခဲ့ချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေရဲ့အခုစိုးရင်ချက်ကိုတမရရှိကဖြေလျှော့ပေးခဲ့တာလို့တရုတ်တမ္မကြီးကပြောခဲ့ပါတယ်။ဒါအပြင်တရုတ်စိုးရရဲ့အခုရှော့ပေါ့တဲ့လုပ်ငန်းစဉ်အစီအစဉ်အတိအကျကိုလည်းအမေရိကန်ရောဂါထိန်းချုပ်ရေးဌာနစီသိပ်မချခင်ပို့ပေးမယ်လို့တမ္မကြီးကွင်ကပြောခဲ့ပါတယ်ခင်ဗျာ
။ရန်ကုန်တိုင်းအတွင်းဒေါက်ခီဂျီဖောင်ဒေးရှင်းအတွက်စာဦးနဲ့မြင်းနေရာကိုအစိုးရစီကရယူခဲ့တယ်လို့ဆွတ်ဆွဲပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တယောက်တည်းကိုတရားစွဲဆိုထားတဲ့ပြစ်မှတ်မြောက်အဂရိအမှုအတွက်ဒီဇင်ဘာ10ရက်နေ့မှာတရားလိုကိုစစ်ဆေးကြားနာမှာဖြစ်ပါတယ်။အဒီအမှုကိုနေပြည်တော်အထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့တရားရေးဘက်ကခွင့်ပြုလိုက်ပါတယ်။တော်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အဂရိလိုက်စားမှု၄မှုအတွက်တောက်ကြနေတိုင်းနေပြည်တော်အထူးတရားရုံးမှာဆက်လက်ကြားနာစစ်ဆေးနေရမှာဒီနေ့ဒီဇင်ဘာ3ရက်နေ့မှာတော့အမှုတစ်ခုအတွက်ပဲကြားလာခဲ့တယ်လို့သိရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အမှုဖြစ်တယ်လို့ရှင်းနေကပြောပါတယ်။ဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်အောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုမှာဒီကနေ့တော့ဦးဖြိုးမင်းသိန်းရဲ့အတွင်မူဟောင်းဦးမောင်မောင်ကြီးသူ့ရဲ့ယမောင်ဦးဖြိုးကိုကိုဝဲတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အိမ်ကူလက်ထောက်ဒေါ်ဝေဝေသန်းတို့ကိုတရားရုံးကကြားနာစစ်ဆေးခဲ့ပါတယ်။ဒီလိုပြသက်တဲ့အနေနဲ့ထွက်ဆိုခဲ့သူတွေကိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းတွေမေးခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုတားဆီးမိတ်ပုံမှန်144ထုတ်ပြန်ထားတာကြောင့်မေးမြန်းဖြေဆုံကြဖို့အသေးစိတ်ကိုတော့မသိရပါဘူး။ဒေါက်ကင်းကြီးဖောင်ဒေးရှင်းရဲ့လာရောက်တော့စိုက်ပျိုးသက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြင်းနေရာနှစ်ခုရယူခဲ့မှုနဲ့လာရောက်တော့စီမံကိန်းအတွက်နေထိုင်မှုနဲ့ဆောက်လုပ်လို့ဆိုပြီးဒေါ်ဆန်းစုကြည်တူတဲ့ကိုဆွဲဆိုထားတဲ့အဂတိအမှုအဲ့ဒီအမှုသုံးမှုကိုတော့ဒီကနေ့စစ်ဆေးနိုင်တာမရှိခဲ့ပါဘူး။
အန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဒိုင်းတိုမီတာ19ကီလိုဟတ်ဇ်953ညဒိုင်းတိုမီတာ25ကီလိုဟတ်ဇ်1783ညဒိုင်းတိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာဒိုင်းလမ်းမီတာ190ကီလိုဟတ်ဇ်1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ရေအမေရိကန်အတန်ကဆက်လက်သတင်းတွေကိုပြောပြနေပါတယ်တောက်ကြနေသတင်းတွေပါမြန်မာနိုင်ငံအာဆီယံပုံမှန်စီဝေးကြံတက်နိုင်ဖို့ကူညီသွားမယ်တဘောအာဆီယံလက်ချဥက္ကဋ္ဌသည်ကမ္ဘောဒီးယားနိုင်ငံခေါင်းဆောင်ကပြောလိုက်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံရဲ့ဝန်ကြီးကိုရှေ့ဘက်ဒီဇင်ဘာ6ရက်နေ့9ရက်မှာကမ္ဘောဒီးယားကိုလာဖို့ဖိတ်ကြားထားပြီးသူကိုယ်တိုင်လည်းမြန်မာနိုင်ငံသွားဖို့အသင့်ရှိနေပြီလို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောလိုက်ပါတယ်
။ခ្ញុំត្រៀមខ្លួនជាស្រេច ដើម្បី ធ្វើដំណើរទៅកាន់មកយមាដោយមិនដាក់លក្ខខណ្ឌទុកជាមួយ
ကျွန်တော်ဘာချိုတင်သတ်မှတ်ချက်မှာထားပါမြန်မာနိုင်ငံကိုသွားဖို့အသင့်ရှိနေပါတယ်ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်အဖြစ်နဲ့သွားမှာပါအာဆီယံခေါင်းဆောင်တွေဘယ်လိုသဘောထားလဲတော့မသိပါဘူးဒါပေမဲ့ကမ္ဘောဒီးယားဝန်ကြီးချုပ်အဖြစ်ပဲသွားမှာပါအခုတော့ဘာလို့ဆောင်ချက်မှစမလုပ်ရသေးပါဘူးလို့ကမ္ဘောဒီးယားခမာစကားနဲ့ VOA ခမာဌာနကိုဝန်ကြီးချုပ်ဟွန်ဆန်ကမနေ့ကပြောသွားတာပါမြန်မာနိုင်ငံအနေနဲ့အာဆီယံသဘောတူညီချက်တွေကိုအကောင့်ထဲမဖော်နိုင်တာကြောင့်အာဆီယံပါဝင်အာဆီယံနဲ့ဆက်ဆက်ထိပ်သီးဆွေးနွေးပွဲတွေမှာမြန်မာကိုမဖိတ်ပဲထားခဲ့ပါတယ်အာဆီယံကို9နိုင်ငံအဖြစ်သဘောနဲ့အခုတိုင်းဆက်သွားသင့်သလား10နိုင်ငံပြန်ဖြစ်ဖို့တင့်သလားဆိုတာကိုလည်းကမ္ဘောဒီးယားခေါင်းဆောင်ကအခမ်းအနားမေးခွန်းတစ်ခုမှာမေးခွန်းထုတ်ခဲ့ပါတယ်။ဒါအပြင်မိဘတွေကိုဂျင်းနက်စေဖို့တတ်တဲ့ကိုယ်ရင်ကြီးကိုကိုပြန်ဖြတ်တော်မှာလားလို့မေးခွန်းထုတ်လိုက်တယ်လို့ဒီကိစ္စကိုဖြေရှာဖို့လိုတယ်လို့လည်းကမ္ဘောဒီးယားခေါင်းဆောင်ကပြောပါတယ်။ပယ်မိတ်ဆွေတွေကိုလည်းဆိုတာကိုတော့ထည့်မပြောခဲ့ပါဘူးခင်ဗျာ
။လူခွေရေးချိုးဖောက်တဲ့လောက်ရတွေမှာအသုံးပြုနိုင်ခြင်းရှိတဲ့ထောက်လှမ်းရေးနည်းပညာတွေတင်ပို့တော်မူကတ်တက်ရေးအတွက်အမေရိကန်ဆိုရကမဟာမိတ်တွေနဲ့ညီတိုင်းလှုပ်ဆောင်သွားမယ်လို့တမရအင်ဂျူရောအခြေရန်တာဝန်ရှိသူတူကကြာတာပရိနေမှာပြောကြားလိုက်ပါတယ်။ဒီလိုပိတ်ပင်ကတ်တတ်တာမျိုးမြန်မာနိုင်ငံကအနာသိန်းစစ်ကောင်စီအပေါ်ချမှတ်ထားပြီးဖြစ်တယ်လို့ဝီဂါမွတ်စလင်တွေကိုဖိနှိပ်တာမှာတရုတ်အနေနဲ့အမေရိကန်နည်းပညာတွေကိုအသုံးမပြုနိုင်ဖို့လည်းလှုပ်ဆောင်ထားပြီးဖြစ်တယ်လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်။ဒီဇင်ဘာ9ရက်နဲ့10ရက်နေ့တွေမှာကျင်းပမယ့်ဒီမိုကရေစီထိပ်သီးအစည်းအဝေးမှာတင်ပို့ကုန်ထိတ်ချုပ်ရေးနဲ့လူခွင့်ရေးအစီအစဉ်ဆိုတော့ကိုတပ်ရဂျိုးဘိုင်တန်ကကြေညာမယ်လို့တာဝန်ရှိသူကပြောကြပါတယ်။ဒီအစီအစဉ်မှာဗဲမာမိတ်နိုင်ငံတွေပါဝင်မယ်ဆိုတော့ကိုတာဝန်ရှိသူကမပြောပေမဲ့ဝါဆင်တာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံအများပြားပါနိုင်ရည်ရှိတယ်လို့သတင်းတစ်စပြောခဲ့ပါတယ်။ဝါဆင်တာသဘောတူညီချက်ဆိုတော့က သမီးတို့ကလက်နက်ခဲယမ်းတွေတင်ပို့တာကွန်ပျူစီးပိန်နဲ့နီးပညာတွေကိုအရက်ဘက်မှာရောစစ်ဘက်မှာပါအသုံးပြုတာကိုထိန်းချုပ်ရေးအလို့သဘောကတိပြုထားတဲ့နိုင်ငံစုံသဘောတူညီချက်ဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ကိုနိုင်ငံပေါင်း၄၂နိုင်ငံကလက်မှတ်ရေးထိုးထားကြပါတယ်။
အမေရိကန်ဆိုရလုပ်ငန်းတွေရက်တက်မှာမစိုးရင်ရတော့ပဲရှင်းနေဖရိုင်၁၆ရက်နေ့ထိဆက်လက်ပတ်စီမဲ့ယာယီ၃စီဥပဒေချမ်းကိုအထက်လွှတ်တော်မှာမဲခွဲအတည်ပြုလိုက်ပါပြီ။ ကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့ဆိုရတဲ့သတ်မှတ်ချက်ပေါ်အဓိကပါတီကြီးနှစ်ရက်ကြာအခြေတင်ဖြစ်ခဲ့တာကိုဖြစ်ရှင်းပြီးတဲ့နောက်မနေ့ကအတည်ပြုနိုင်ခဲ့တဲ့ဒီဥပဒေမူကြမ်းကိုသမ္မတကျိုးပိုင်နဲ့လက်မှတ်ထိုးပြဋ္ဌာန်းဖို့ပဲကြံမာတော့တယ်။အဆိုအရလုပ်ငန်းတွေနောက်ထပ်သတင်းပတ်၁၇ဆက်ပတ်လက်ပတ်လှုပ်ဆောင်နေအောင်အသုံးစိချပေးဖို့သဘောတူချက်ရခဲ နာကတော့လက်ရှိသတ်မှတ်ချက်အတိုင်းပဲတုံ့ဆဲကြရမှာဖြစ်ပါတယ်။ယာယီတုံ့ပြန်မှုချက်ကိုအောက်လွတ်တော်မှာထောက်ခံမဲ221မဲ၊ကန့်ကွက်မဲ212မဲနဲ့ကပ်တည်ပြုခဲ့ပြီးတဲ့နောက်ထက်လွတ်တော်မှာလည်းချက်ချင်းဆိုလိုမဲခွဲပြီးထောက်ခံမဲ69မဲ၊ကန့်ကွက်မဲ28မဲနဲ့အတည်ပြုခဲ့တာပါခင
်။နိုင်ငံတကာအကာသရေစခန်းအနေနဲ့အကာသတွေကအပျက်စီးအပိုက်ဆတွေနဲ့မတိုက်မီအောင်ရှောင်ခဲ့ရတယ်လို့ရုရှားကဒီနေ့ပြောပါတယ်။အဲ့ဒီအပျက်စီးအပိုက်ဆတွေဟာ1994ခုနှစ်မှာအမေရိကန်လွတ်တင်ခဲ့တဲ့အာဂါသရေရဲ့အပျက်စီးပိုက်ဆတွေဖြစ်တယ်လို့ရုရှားအာဂါသအေဂျင်စီ Roscoe Cosmo ရဲ့အကြီးအကဲ Dimitri Rogozin ကပြောကြပါတယ်။အမေရိကန်ဘက်ကလည်းရုရှားရဲ့အာဂါသတွေအပျက်စီးတွေကြောင့်အလားတူတိုက်မိနိုင်တဲ့အနေအကျိတယ်လို့ပြီးခဲ့တဲ့လကပြောခဲ့ပါသေးတယ်။ပြီးခဲ့တဲ့လကဒိုမာလာမှာရုရှားရဲ့အာဂါသဂျိုတုအဝေးဒိတ်နျူကလ িয়ার ဒုံးကျည်တိုက်ဖြတ်ရေးလက်နက်စမ်းသပ်ခဲ့တာကြောင့်တိုက်မိဖို့အနေအရှိတဲ့ပစ္စည်းအပိုင်းစားတွေဖြစ်လာနေတယ်လို့အမေရိကန်အရာရှိတွေကပြောခဲ့တာပါအဲ့ဒီနောက်မှာအာကာသအမိုက်လို့ခေါ်တဲ့အာကာသတွေအပိုင်းစားတွေကိုစောင့်ကြည့်ထိန်းချောင်းပြီးပြတ်ထန်းချက်တရက်နဲ့လုပ်ကန်ရဖို့တောင်းဆိုခဲ့တာပါအမေရိကန်ရဲ့ဆွဆွဲချက်တွေကိုရုရှားကပယ်ချခဲ့ပါတယ်ဒါပေမဲ့ခုဒီချိန်မှာတော့အဲ့ဒီလိုအပိုင်းစားတွေနဲ့မတိုက်မိအောင်နိုင်ငံတကာအာကာသယာဉ်စခန်းကိုသူ့လမ်းကြောင်းထက်မီတာ330နှိမ့်ပြီး3မိနစ်ကြာသွားခဲ့ရတယ်လို့ရုရှားအာကာသအကြီးအကဲရိုဂိုဇင်ကပြောကြားလိုက်ပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ဦးတင်မောင်တန်းတို့ကြီးညာပေးခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့ဒီဇင်ဘာ3ရက်သက်ဆိုင်နေညပဲအစီအစဉ်တွေကိုဝါရှင်တန်မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီညအစီအစဉ်တွေကိုတော့လှိုင်းတို31 32 51နဲ့ပထမနာရီဝက်ကိုလှိုင်းလက်မီတာ190အထိည10နာရီအထိကိုထုတ်လွှင့်ပေးနေပါတယ်ရှင်။ရန်ကုန်တိုင်းတွင် Talking G Foundation နဲ့ပတ်သက်လို့အဆောက်အဦနဲ့မြင်နေရဒေါ်ဆန်းစုကြည်ကယာရုအနာတုံးပြီးတော့တရားဝင်ပေါက်ဈေးထက်လျှော့ပေးခဲ့တယ်လို့ဆိုပြီးတော့စစ်ကောင်စီကတရားစွဲထားတဲ့အာဂတိလိုက်စားမှုကိုဒီဇင်ဘာလ10ရက်နေ့ကျရင်ညှိပြီးတော့အထူးတရားရုံးမှစတင်ကြားနာစစ်ဆေးတော့မှာဖြစ်ပါတယ်။ဒီကနေ့ကြားနာပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့အတွင်ရေးမှူးဟောင်းဒေါ်ဆန်းစုကြည်ရဲ့ဝေယဝစ္စလုပ်ပေးနေသူတို့တရားလိုပြတက်တဲ့တွေဖြစ်နေထွက်ဆိုခဲ့ကြပါတယ်သူတို့ဘာတွေပြောခဲ့ကြသလဲဆိုတာကိုရန်ကုန်ကပေးပို့တဲ့တင်ကိုမခင်ဖြူထွေးပြောပြပါမယ်ရှင
်ရန်ကုန်တိုင်းထဲမှာ Talking G Foundation နဲ့ပတ်သက်လို့အဆောက်အဦနဲ့ညီနေရရယူမှုမှာအဂတိလိုက်စားမှုရှိခဲ့တယ်ဆိုတဲ့စွဲချက်ကိုနေပြီးတော့ထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့တရားရေးဘက်ကခွင့်ပြုလိုက်တာကြောင့်လာမယ့်ဒီဇင်ဘာ10ရက်နေ့မှာစတင်စစ်ဆေးမှုတွေလုပ်ပါမယ်အဲ့ဒီနေ့မှာတော့တရားလိုကိုစတင်စစ်ဆေးမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ရဲ့အမွေကိုလိုက်တဲ့ရှေ့နေတူကပြောပါတယ်
။ကျွန်တော်တို့ကလာမယ့်အပတ်စောက်ကြံဒီ10ရက်နေ့မှာအစ်မတို့ရန်ကုန်ကပြောင်းလာတဲ့အမှု25ပေါ့ခုနကတည်းကဆက်ကောင်းစစ်မှာပဲ။ဒေါ်ဆန်းစုကြည်ပြောင်းတယ်ဆိုအဲ့ဒီခုတည်းပဲဖြစ်တယ
်။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အာဂိလိုက်စားမှုလေးမှုအတွေ့တောက်ကြနေတိုင်းနေပြီးတော့အထူးတရားရုံးမှာဆက်လက်ကြားနာစစ်ဆေးနေရမှာဒီနေ့ဒီဇင်ဘာလ3ရက်နေ့မှာတော့အမှုတစ်ခုအတွက်ပဲကြားနာခဲ့တယ်လို့သိရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အမှုဖြစ်တယ်လို့ရှင်းနေကပြောပါတယ
်။ဒီနေ့ကအမှုနံပါတ်1လေဒေါ်ဆန်းစုကြည်တောက်တဲ့ကိုဆွဲတဲ့မှုကိုဆက်တယ်။အဲလူရက်သည်၃ရက်ကိုဆက်ပါ။ဒေါ်ဆန်းစုကြည်ကဦးဖြိုးမင်းသိန်းကဆက်တဲ့မှုပေါ့ဗျာ။အဲဒီတမှုတွေပဲတက်တည်၃ရက်ဆက်တယ်။သူတို့တက်တည်၃ရက်ဆက်တာဟိုကျော်ပါပေါ့သူတို့ညှိနှိုင်းတဲ့ဒေါ်ဆန်းစုကြည်ကညှိနှိုင်းတဲ့အချက်တွေမရှိပါဘူးဗျာ။ဟုတ်ကဲ့
။ဦးဖြိုးမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့ဒီအမှုမှာဒီနေ့ကတော့ဦးဖြိုးမင်းသိန်းရဲ့အတွင်ရေးမှူးဟာဦးမောင်မောင်ကြီးသူ့ရဲ့ယင်မဦးဖြိုးကိုကိုဝင်တဲ့ဒေါ်ဆန်းစုကြည်ရဲ့အိတ်အကူဖြစ်သူဒေါ်ဝဝေသန်းတို့ကိုတရားရုံးကကြားနာစစ်ဆေးပါတယ်။တရားလူပြတပ်တွေအနေနဲ့ထွက်ဆိုခဲ့သူတွေကိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းတွေနေခဲ့ကြတာပါ။ဦးဖြိုးမင်းသိန်းကဒေါ်ဆန်းစုကြည်ကို မိုင်းမုံစီရော်စီကချင်းမြင်းနဲ့ဖျားဆင်းလူတော်တစုပေးအပ်ခဲ့တာကိုပင်ဆောင်ဖို့ညွှန်ကြားခဲ့တဲ့အကြောင်းထွက်ဆိုချက်နဲ့ပတ်သက်လို့သူလာရောက်ထွက်ဆိုခဲ့တာဖြစ်ပါတယ်။တော်ဝေဝေဖန်ကသူ့အနေနဲ့ဖျားဆင်းလူတော်ကိုတော်ဆန်းစုကြီးကပင်ဆောင်ခိုင်းတာကြောင့်ယူဆောင်ပြီးထားပေးခဲ့တဲ့အကြောင်းနဲ့တခြားဘာဖြစ်စီမှမငြင်းတွေ့တဲ့အကြောင်းထွက်ဆိုခဲ့တယ်လို့ဖြစ်ကြားခဲ့ ကျောင်းသားများကြောင့်ကျောင်းနာဘွယ်အသေးစိတ်ကိုတော့မင်းမြန်နိုင်ခြင်းမရှိပါဘူး။ဒေါခင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနီယာနှစ်ခုရယူခဲ့မှုနဲ့လာရောက်တော့စီမံကိန်းအတွက်နေထိုင်မှုနေအိမ်ဆောက်လုပ်လို့ဆိုပြီးတွန်ဆန်းစစ်တီတူတွေကိုဆွဲဆိုထားတဲ့အာဂရီအမှုအဲ့ဒီသုံးမှုကိုတော့ဒီကနေ့စစ်ဆေးနိုင်တာမရှိခဲ့ပါဘူး။ အခုမှုတွေကိုတော့အသက်ရှင်တောက်ကြနေတဲ့စစ်ဆေးနေတာမို့နောက်ဒီဇင်မှာဆယ်ရက်နေကိုယုံကြည်ချက်ပေးထားပါတယ်။တဘောကပေးရပုံငွေထဲကနေရဟယံဝယ်ယူခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လဲစစ်ကောင်စီရဲ့အာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကရဲစခန်းမှာထပ်မံမှုဖွင့်ထားပေမဲ့လို့တရားရုံးကနေသက်ဆိုင်ရာရှေ့နေတွေကိုဒီအမှုနဲ့ပတ်သက်လို့အကြောင်းကြားထားတာမျိုးမရှိသေးပါဘူး။ လက်ရှိမှာဒေါ်ဆန်းစုကြည်ဟာအမှုပေါင်း၁၁မှုနဲ့ရင်ဆိုင်နေရပြီးအမှုငါးမှုအတွက်ဆွဲချက်တင်ခံထားပါတယ်။တရားရင်ဆိုင်နေရတဲ့၁၁မှုတွေကပုံမှန်900ခါခွဲနဲ့တဘာဝဘေးပုံမှန်25မှုတစ်မှုအတွက်ကိုတော့လာမယ့်ဒီဇင်ဘာလ6ရက်နေ့မှာအမိတ်ချပွဲရှိနေပါတယ်ရှင်။ဒါကတော့ဒေါ်ဆန်းစုကြည်ပေါ်တရားဆွဲထားတဲ့အာဂရီလိုက်စားမှုတွေအတွက်ကြားနာစစ်ဆေးတဲ့အကြောင်းဖြစ်ပါတယ်။ချင်းပ
ဒီနေ့ဒီဇင်ဘာလ3ရက်နေ့တုံးနိုင်လောက်မှာဒီမော့ဆူမြို့နယ်တူလူပီလာကျေးရွာတွင်မှာစစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ရွာတွေကနေအိမ်ခုနှလုံးနဲ့ထပ်မင်းနယ်လေမိလောင်ကျွမ်းခဲ့ပါတယ်။ဒေသရင်တိုက်ပွဲတွေကြောင့်လည်းဒေသခံတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်ထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကို ွက်ဖြစ်ပွားပြီးတဲ့နောက်မှာထူးလီဘီလာကြီးရွာမှာနေအိမ်ခုနှစ်လုံးထပ်မနေမိရှုဖြက်စီးခံရတယ်လို့လည်းသူကပြောပါတယ
်။ဆောင်းတော့ခုနှစ်လုံးကျန်တော့ရှိတယ်။ဆက်တာရှိတာ။တပွဲဖြစ်ပြီးမိရှုတော့အဆက်တာတယ်။ဆက်လို့ပြလာမှာပဲလေ။ရှော်ထဲမှာပဲ။ရှော်ထဲမှာနေရင်ချတာသူကရှိဥပါတာပေါ့။ကျွန်တော်ကပေးထားသွားအဲ့ဒါကြားလေ။ကြားရသွားတာ။ပြေသွားချောက်ကြည့်တာ။ဒါနဲ့ဒီအဆက်တရရရတယ်။ကျွန်တော်ကမပြောဘူးသင်္ဃာဆက်ရပြည့်ရတော့လည်းနဲ့ကြည့်နေလို့နေနေဖြစ်တာ
စစ်ကောင်စီတပ်တွေဘက်ကထူးလီဘီလာကျွော်တင်းကိုဝင်ရောက်နေရယူပြီးတော့နေယူနေကိုမှွေနှောက်မိရှုဖြက်စီတယ်လို့ဒေသခံကာကွယ်ရေးဘက်ကပြောပေမဲ့ view ကတိကျတည်ပြီးလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဓမောဆုံမြို့နယ်ဟာတိုက်ပွဲတွေပြင်းထန်နေတဲ့ဒေသတစ်ခုဖြစ်တာကြောင့်ကျွော်တော်များကဒေသခံတွေဥပိ့အိမ်ပြေးပြီးလို့ရမှာရှောင်တင်းနေရတယ်လို့ဓမောဆုံဒေသခံတွေကပြောပါတယ်
ဒေသခံများတော့တူတင်ရှောင်ထားကြတယ်ဟိုကြလာကြီးလည်းဟိုအလုံးဟိုမရသိဘူးရှိလို့နည်းနည်းကကြလာကြီးလည်းဘယ်လောက်ပဲရှိမှာပေါ့နော်အဲ့ဒီဖက်ချန်တကြောတော့အဲ့ဒီထူလီပီလာရွာကဟိုဒီတိုက်ပွဲတွေစပြည့်ကလေးကပေါ့ဒီအဲတိုက်ပွဲစပြည့်ကလေးရှောင်တယ်နောက်ပြီးတော့ခဏလေးကြလာကြတယ်ပြန်ကြည့်တယ်ပြန်ရှောင်တယ်အဲ့လိုမျိုးပဲသူတို့ကတော့အခုနောက်ပိုင်းတော့လောကပြန်လာလို့မရတော့ဘူးပါ
နောက်ထပ်ဒေသခံတူကတော့စစ်တပ်တွေကရွာလေးကိုမကြခဏဝင်ရောက်မှွေနှောက်သလိုလက်နက်ကြီးတွေလည်းအများအားကြောက်နေတာမှထွက်ပြေးနေကြရတာလို့ဆိုပါတယ
်။ရွာလေးဆိုစစ်တပ်တွေဆိုခဏခဏဝင်လာတယ်အဲကြောင့်ရွာကလူတွေရွာလေးကြီးပြည့်နေကြတော့နေ။ဟာလက်နက်ကြီးကဟာရွာပဲတာနေတဲ့ဘွယ်ချင်းနေတဲ့ဒီနောက်ပိုင်းခါကျတော့ရွာကလူတွေလည်းဝေထမ်းတယ်အမျိုးလည်းရှိရဲ့
။အနာသိစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ကရတီနယ်လွိုက်ကော်ကနေပြီးတော့ဓမောဆုမြို့ဒေါသမကြီးမြို့တို့ကိုဖြတ်ပြီးတော့ဘောခဲအထီကိုပောက်တဲ့လမ်းမကြီးကိုတော့ဒဇမလ3ရက်နေ့ကစပြီးတော့ရက်ကန့်တတ်မရှိနဲ့ပိတ်ဆို့ရဲဆိုပြီးကီနီမြို့သားကာကွယ်တပ် KNDF ကဒေသခံတွေကိုသတိပေးထုတ်ပြန်ထားပါတယ်ခင
်ဗျာ။ဒါကတော့ကရတီနယ်ဘက်ကအခြေအနေဖြစ်ပါရဲ့ရှင်။ချင်းပြည်နယ်မှာလည်းဒီစစ်တပ်နဲ့ဒေသခံပြည်သူတော်လှန်ရေးဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေချိန်မှာပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကခြေရွာတွေမှာနေမြေလုံခြုံရေးအတွက်ပြည်သူစစ်ဖွဲ့စည်းဖို့အတွက်စစ်တပ်ကစီရင်ကောက်ခံနေပါတယ်။ချေရွာသားအများစုကတော့ပြည်သူစစ်တင်ဇန်းကိုမတက်ချင်တာကြောင့်မို့လို့မဲနှက်ရတဲ့စနစ်နဲ့လူရွေးချယ်ရတယ်လို့ဒေသခံတွေကပြောပြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကပြောပြပါမယ်ရှင်
။ပလောဝမြို့အခြေဆိုင်အမှတ်289တပ်ရင်းထဲမှာဒေသရင်းစစ်စင်ရေးတွေလှုပ်ဖို့တပ်မ71တပ်တွေဝင်ရောက်တက်ဆွဲထားပါတယ်။အဲ့ဒီကအမှတ်71တပ်မမှုကပလောဝမြို့အနီးတစ်ဝိုက်ချေရွာ9ရွာမှာပြည်သူစစ်ဖွဲ့ဖို့လူရွေးစီရင်ကောက်ခိုင်းထားပြီးဒီကနေ့နောက်ဆုံးထားပေးပို့ရမယ်လို့အောင်မီလက်ဝကျေးရွာသားတို့ကပြောပါရယ်
ပ ตัวก็คือเนี่ยปุ๊ยว่าเราที่ไปขอท่านเนี่ยเดี๋ยวที่ที่กันนะก็โอ้ยตรงนั้นที่ที่กันเนี่ยคุยที่ใดที่ที่ใดที่ใดนั่นก็คือเปลี่ยนมีมาคุยที่ที่ตัวเจ้าท่านเป็นตัวก็ตัวก็คืออันที่ยากยากตัวก็คือจำนวนเนี่ยว่าเอาอย่างเช่นเราอเมริกาอยากไปเจออะไรอย่างไรอยากไปเจอที่สมองต้องใจแล้วก็เปลี่ยนได้ยังไงเนี่ยดีกันแบบนี้กูอยากจะลงรูดูเนี่ยเปลี่ยนอยากกูไปอย่างไรสิมาตัวก็เจ้าท่านเลย
เอามีแล้วว่าลองก็ดูเซ็งเซ็งเงาป่วยแอนโคสีพลาวจะแม่นตาสาสีเลยจีว่ากูกูมาลุยช่วยซาไลจอดีว่ามาปีดูสิมากันเซอูยันด้วยยาวนั่นเสือซูซูบังยาวต้องเสือเก้าขันนาเรลุสูบาร์เลยจอดามียาจูกาปีดูสิเต็งงูมันจะชนะจ้าวไม่นายาเลยสนิเนลุยช่วยยาเรลุจีว่าโอชอยพ่อเวนตูกับเจ้าบาร์เลย
ยาอะไรลูกยี่เก็บไปใช่ไหมแต่เมื่อนี้ตัวเนี่ยพ่อหนีเนี่ยเราโคตรฮาร์ดเลยเอ็มลูกว่าดูว่าโอ้ไม่ไหนมาบอกยาจะมาลุงแต่ยาชีเอ็ดยาที่ลูกยังไม่เสียเงินนั่งเอ็มไม่ไหนจะดูว่าจะยังไหมแต่เสียชีนี่การเงินอะไรจ้ะยาตายเสียงกูทิ้งในเปเปอร์ยาบีอ่ะปีดูเสียเช่นกันสิ่งนั้นกูรอเนี่ยมีการแต่ก็ลายอ่ะปูชามาพี่เดลูเลยเปียวบาร์เลยแล้วชีสิ่งกังสิจะด้วยมาเอ็งอ่ะไม่ลงแล้วลูกยาลงยงยี่ด้วยปีดูเ
ပြန်မှာစင်အရက်သားကိုပဲတင်းစောင့်ခိုင်းတာလေးရွာသားကိုလည်းစောင့်ရတာသူတို့မှအင်အားမလုံလောက်တဲ့အတွက်လူထုနဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတဲ့သဘောဖြစ်နေရပါဘူးဘလဝမျိုးနယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကင်တပ်ဖွဲ့အကြတိုက်ပွဲမဖြစ်တာတစ်နှစ်ကျော်ကြာပေမဲ့လည်းအစိုးရကိုခုခံတော်လှန်နေတဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF အဖွဲ့တွေကြေးရွာတွေအကြမ်းမှာစိတ်ဝင်နေတ CDF အဖွဲ့တွေ ချိန်ချောက်မှု တွေ ရှိနေတယ် လို့ ပြောပါတယ်
ကွန်ကရစ်အပတ်တလင်းအနေနဲ့ကတော့မြို့ပေါ်မှာတော့စတင်ခဲ့တယ်။မြန်မာစစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြစ်ခတ်နှိမ်နှင်းခံရပြီးတဲ့နောက်ချင်းပြည်နယ်မြို့နယ်အများအပြားမှာချင်းကာကွယ်
တပ်ဖွဲ့ CDF တွေဖွဲ့စည်းပြီး စစ်ကောင်စီ တပ်ကို ခုခံတော်လှန်ခဲ့ကြတာပါ။ဘလောကမြို့နယ်အတွင်းမှာလည်းချင်းကာကွယ် တပ်ဖွဲ့တွေ ဖွဲ့စည်းလာပြီးစတင် လှုပ်ရှားလာတဲ့အခြေအနေကြောင့်မြန်မာစစ်တပ်ကပြည်သူ့စစ်ဖွဲ့စည်းဖို့ကြိုးပမ်းလာခဲ့တာပါ။ ပလောဝမြို့နယ်အတွင်းရခင်အေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြားစီရေးပရိပခ္ခတွေကြောင့်ပလောဝနဲ့စမီးမြို့ပေါ်မှာထောင်ထဲချီတဲ့ပြည်သူတွေစစ်ဘေးတိမ်းရှောင်ခဲ့ရပြီးအများစုကတော့အခုတတိအိမ်မပြောင်းနိုင်ကြသေးပါဘူးခင်ဗျာ။
VOA မြန်မာပိုင်းကနေပြီးတော့ဒီဇင်ဘာလ3ရက်နေ့တောက်စာနေ့အတွက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါရခြင်း။ကိုဗစ်ဗိုင်းရပ်စ်ပိုးတွေ
ဗိုင်းရပ်စ်ပိုးတွေဘယ်လိုမျိုးရိုးဗီဇာပြောင်းလဲတာပါလဲဒီဗီဒီယိုမှာရှင်းပြထားပါရခြင်း။ဗိုင်းရပ်စ်မျူတေးရှင်းဗိုင်းရပ်စ်ပိုးမျိုးရိုးဗီဇာပြောင်းလဲမှုဗိုင်းရပ်စ်ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇာမှာအပြောင်းအလဲဖြစ်ပြီးဆိုရင်ဗိုင်းရပ်စ်ပိုးအတွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင် ုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇာတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စေကဗိုင်းရပ်စ်ကိုယ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ပုံစံရောက်သွားစေနိုင်ပါတယ်ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးထုတ်သွားနိုင်တဲ့ပြောင်းလဲဖြစ်တဲ့ဆိုရင်တော့သိကိုအနေကြီးပါတယ်ကိုဗစ် -19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာပြည်ထောင်နိုင်ငံကနေစတင်တွေ့ရှိပြီးခဲ့ကကိုဗစ် -19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုအများကြီးဖြစ်တာတွေ့ရပါတယ်
မြန်မာနိုင်ငံမှာတော့ဒီကိုဗစ်ကပ်ရောဂါနဲ့နိုင်ငံရေးပြဿနာတွေကြောင့်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေထိခိုက်နေရုံမက အထက်ဆုံးလုပ်ငန်းဟိုတယ်နဲ့ခီးသွားလုပ်ငန်းတွေအကြီးအကျယ်ထိခိုက်နေတယ်လို့ဆေးရနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူမှုစီးပွားအခြေအနေကိုလေ့လာတဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့စစ်တမ်းတစ်ခုကပြောကြားထားပါတယ်။၂၀၂၂ခုနှစ်ထဲရန်ကုန်မန္တလေးလိုမြို့ပြကြီးတွေမှာနေထိုင်သူတွေအပါအဝင်ဆေးရန်ပွဲတင်မှုကြုံရသူဟာ၃၁၆လိမ့်မယ်လို့လည်းအဲ့ဒီစစ် စည်ရဲနွမ်းပါမှုအခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ UNDP ရဲ့စစ်တမ်းမှာပါရှိပါတယ်။သူတို့ရဲ့စစ်တမ်းအရာဆိုရင်မြို့ပြအိမ်တော်စုရဲ့၃ဘုံ၃ဘုံခန့်ကစုဆောင်ငွေမရှိကြတော့တယ်လို့မြို့ပြအိမ်တော်စုရဲ့28ရာခိုင်နှုန်းလောက်ဟာသူတို့အသုံးပြုနေရတဲ့မော်တော်ဆိုင်ကယ်ကိုပါရောင်းလိုက်ရပြီလို့ဖော်ပြထားပါတယ်။UNDP ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးခနီဝနာရဂျာကပြည်တွင်းတိုက်ပွဲကြောင့်သာမကဝဝလင်းလင်းမစားတော့ရတာအဟာရချို့တဲ့တာစည်ရဲလွန်းတာတွေကနေဖြစ်လာမဲ့ချွေးရင်မှုတွေနဲ့မတန်ဆွမ်းမှုတွေကြောင့်မျိုးဆက်တစ်ခုလုံးကိုဆုံးရှုံးရလိမ့်မယ်လို့သတိပေးလိုက်ပါတယ်ကယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်အထည်ချုပ်လုပ်ငန်းတွေခီးသွွားလုပ်ငန်းတွေနဲ့စားလုပ်ရေးလုပ်ငန်းတွေအပါအဝင်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေလည်းထိခိုက်မှုရှိနေပါတယ်လို့ UNDP စစ်တမ်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာခီးသွွားရာသီပြန်ဆပြီလို့ဆိုပေမဲ့အခက်အခဲတွေကြားကနေနလန်ထဖို့ရုန်းကန်နေရတဲ့ခီးသွွားလုပ်ငန်းတွေကတော့အခုချိန်ထိခက်ခဲနေတော့မှာပဲလို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တဦးကပြောပါတယ
်။အကုန်လုံးကတော့အခုချိန်မှာဘာမှဒီကခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ income ဆိုတာမရှိတော့ဘူးပေါ့နော်။ဆိုတော့ဟိုဒီလိုပဲကျွန်တော်လေးလုပ်ပြီးတော့ဟို Twitter စားပြီးတော့ရက်တည်နေရတာပေါ့။ကျွန်တော်ဆိုလည်းရှိရာလေးထန်ရောင်းပြီးတော့တုံးခဲ့တာကြာပြီပေါ့နော်။ဆိုတော့ဟိုဆက်တော့ခံနိုင်လို့ကတော့ခက်ခဲသွားပြီ။ဆိုတော့ဟိုအခုဆိုရင်ဒါပွင့်လဲပြောရရင်ဒါခီးသွွားရပြီစတယ်ပေါ့နော်။ဆိုတော့ပြီးခဲ့တဲ့ October လာဆိုတာစစ်စစ်လေးဝင်ရောက်ပြီ။ဆိုတော့ကျွန်တော်တို့ကပုံမှန်ဆိုရင် October ကစပြီးတော့ဟိုဒီလိုမေလာအကုန်ရှိပေါ့နော်ဆိုတော့ဒီလိုမျိုးသွားတာဆိုတော့မေလာကုန်တော့ဘိုးရင်းဆိုရင်ခီးသွွားတွေအကုန်ပြန်ဆက်ကြပြီဆိုတော့ဒီတွန်းရပြီလေးမှာမတီငင်းဆိုတော့တည်ရပါတော့တွန်းရပြီလေးမှာဒီလိုပဲဟိုကုလုံငန်းကြီးတွေဟိုတယ်လို့နော်ဟိုစသဖြင့်ပေါ့နော်ပြန်နေလေးပြန်ပြီးတော့လာတဲ့အဲ့တယ်လေးတွေလက်ခံပြီးတော့ဟိုပြန်ပြီးအသက်ရှင်အောင်လုပ်နေရတာပေါ့
ကာယောကနဲ့ဆရာနာမသိခင်ကတည်းကအစင်းရဲဆုံးပြည်နယ်တွေဖြစ်တဲ့ချင်းနဲ့ရခိုင်လိုဒေသတွေမှာတော့ရှီရင်ဆွဲအနေထားတိုင်းရှိနေအောင်မှာဖြစ်ပြီးတော့ရန်ကုန်နဲ့မန္တလေးလိုမြို့ပြနေရာတွေမှာတော့စည်ရဲယုံမကဒီထက်ဆိုးတဲ့အခြေအနေအောက်ကိုရောက်သွားမှာဖြစ်တယ်လို့လည်း UNDP စစ်တမ်းမှာပါရှိပါတယ်။ပြည်တွင်းကလုပ်ငန်းတွေပေါ်မှာမှီခိုနေကြတဲ့ဝန်ထမ်းတော်တော်များများကကိုဗစ်ကပ်ဘေးအပြင်ဆရာနာသိမ်းပြီးတဲ့နောက်ပြောင်းလဲသွားတဲ့အခြေအနေတွေကြောင့်အလုံးလက်မဲ့ဖြစ်လာသူအရေအတွက်ကလည်းများလာနေပါတယ်။စားတောက်ဆိုင်လုပ်ငန်းတွေကတော့တခြားလုပ်ငန်းတွေထက်စာရင်နလန်ပြန်ထနိုင်တဲ့ကာလမြန်မြင်မဲ့ခရီးသွားဧည့်သည်ကိုမျှော်ရတဲ့ဒေသမှာရှိတဲ့စားတောက်ဆိုင်တွေကတော့အခုချိန်ထိခက်ခဲနေတော့မှာပဲ။ရန်ကုန်မှာရှိတဲ့စားတောက်ဆိုင်လုပ်ငန်းတွေကတော့အခုချိန်မှာဒေသခံတွေအပေါ်မှာအမိပြုပြီးအစဉ်ပြေစအခြေအနေမှာရှိလာပြီလို့စားတောက်ဆိုင်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနေလင်းကပြောပါတယ်
။ဆိုင်တော်များကတော့ဒါပြန်ပွင့်နေရပြီဆိုပေမဲ့အရင်ရောင်းအားကတော့အရင်ရောင်းအားကိုကျွန်တော်ကမမီသေးဘူးထက်ဝက်တောင်မှမမီဘူးဖြစ်နေတာပေါ့။မမီတဲ့အချိန်မှာကျွန်တော်ဒီဝန်ထမ်းကိုလည်းအများကြီးရှော့ထားကြရတယ်ပေါ့။အဲ့တော့မဖြစ်မနေတချို့ဟိုဒီမှာဆိုင်မှာထားတဲ့လူတွေကိုပဲတချို့ပြန်ပြီးတော့သုံးနေရတယ်။အဲ့အစ်တစ်ခေါ်ဖို့နောက်ပြီးတော့ဒီမှာဝန်ထမ်းဟောင်းတွေတချို့နေပြန်သွားတဲ့ဝန်ထမ်းတွေကိုပြန်ခေါ်ဖို့ဆိုရင်ဒါအဆင်မပြေကြသေးဘူး။ဘာကြောင့်လဲဆိုတော့ရောင်းအားလည်းအရင်ကလောက်မကောင်းသေးတဲ့အတွက်ဆိုတော့ဒါ
အတီးပြီးဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ရဲ့ပြီးခဲ့တဲ့ဇူလိုင်လတုန်းကထုတ်ပြန်ချက်ထဲမှာလဲမြန်မာနိုင်ငံမှာကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုပ်လက်မဲ့နှုံများလာမှာဖြစ်ပြီး2021ခုနှစ်ပထမနှစ်ဝက်အတွင်းမှာတွင်အလုပ်ကင်ပေါင်းက 1.2 တန်းလောက်ဆုံးရှုံးခဲ့တယ်လို့ဖော်ပြထားပါတယ်။စည်ရဲနွမ်းပါနှုံမြင့်တက်လာတာကတိုင်းပြည်တစ်ခုလုံးရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ပြင်းထန်တဲ့တက်ရောက်မှုတွေဖြစ်ပေါ်စေနိုင်တယ်လို့လဲ UNDP ရဲ့အစီရင်ခံစာမှာတတိပေးထားပါတယ်ရှင်။
မဆုမုံဖြစ်ပါရဲ့ရှင်။အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးဖဲချိုးဖြူနေအတွက်16ရက်ကြာလှုပ်ရှားမှုတွေကိုမြန်မာအပါအဝင်နိုင်ငံတကာကအမျိုးသမီးတွေလှုပ်ရှားနေကြတဲ့အကြောင်းကိုတော့အမျိုးသမီးကဏ္ဍမှာမကြာခင်မှာသိရပါမယ်။ VOA မြန်မာပိုင်းအစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website, Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေလည်းဖန်ယူနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American Band ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ဆိုရုဖန်ယူမှုနဲ့ line တို့မီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနာရှင်နိုင်ပါသေး။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေး။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစဉ်အမြဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေဒီဇင်ဘာလ3ရက်တောက်ချတဲ့ညဘက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံတွေပါတင်ဆက်နေတဲ့ VOA အစီအစဉ်တွေကိုတော့ည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုဆက်ပြီးနားဆင်ရမယ့်အပတ်စဉ်ထုတ်လွှင့်နေတဲ့အစီအစဉ်တွေထဲမှာကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့လက်မှတ်အတူတွေအမေရိကမှာဝယ်လို့ရနေတဲ့ပြဿနာအကြောင်းကိုသိရမယ့်သုတဆောင်တဲ့အမေရိကန်တခွင်ကိုဗစ်ကာယောဂါမကူအောင်လို့ဘာကြောင့်လက်ကိုဆက်ပြာနဲ့ဆေးဖို့အရေးကြီးတယ်လဲဆိုတာသိရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်တွေမှာမကြခင်နားဆင်ရပါမယ်။အခုအရင်ကတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။နိုဗ ెంబ ာလ25ရက်နေ့ကိုအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးဖဲချိုးဖြူနေအဖြစ်နိုင်ငံတကာမှာသတ်မှတ်ထားပါတယ်။နိုဗ ెంబ ာ25ရက်နေ့ကနေဒီဇင်ဘာလ10ရက်နေ့အထိအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအဆုံးသတ်ရေး16ရက်တာလှုပ်ရှားမှုတွေကမ္ဘာတစ်ဝှမ်းမှာပြုလုပ်နေပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေရောဘယ်လိုမျိုးပါဝင်ဆင်နွှဲနေကြပါသလဲ။ဒီတစ်ပတ်အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ထားပါတယ်ရှင်။
The path we must choose sometimes. Gotta stand up and fight sometimes.
လူငယ်တွေမနစ်ကစလို့ကမ္ဘာနေရာနဲ့ကြုံလာရတဲ့ကိုဗစ်ကပ်ပြီးကြောင်းအမျိုးသမီးတွေပေါ်အကျန်းဖတ်မှုတွေဟာဒီနှစ်အတွင်းမှာပုံမစိုးဝါလာပြီးအမျိုးသမီး၃ယောက်မှာ၁ယောက်လုံးပုံစံတစ်မျိုးမျိုးနဲ့အကျန်းဖတ်ခံနေရတယ်လို့မြန်မာလ25ရက်နေ့ဖဲချိုးပြူနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်။ကိုဗစ်ကပ်ပြီးနဲ့နောက်ဆက်တွဲကြုံလာရတဲ့လူမှုစီးပွားအခြေတဲတွေအောက်မှာအမျိုးသမီးတွေဟာအိမ်တွင်းမှာရောအိမ်ပြင်မှာပါလုံးချုံမှုပုံမကင်းမဲ့လာနေပြီးစိတ်ပိုင်းရုပ်ပိုင်းဆိုင်ရာဝေဒနာတွေပုံပြီးခံစားလာနေရတယ်လို့ဒီအစီအစဉ်ကမှထောက်ပြထားပါတယ်။ဒီလိုအခြေအနေတွေအဆုံးသတ်နိုင်ဖို့အတွက်ကမ္ဘာတစ်ဝန်းကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကလည်းပုံစံမျိုးစုံနဲ့လှုပ်ရှားဆောင်ရွက်နေကြပါတယ်။အမျိုးသမီးတွေပေါ်အကျန်းဖတ်မှုပပျောက်ရေးအပြည်ဆိုင်ရာဖဲချိုးဖြူနေဆိုပြီးနိုဝင်ဘာလ25ရက်နေ့ကိုကုလသမဂ္ဂကသတ်မှတ်ထားသလိုဒီလိုနေ့မှာကမ္ဘာတစ်ဝန်းကအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူတွေစုဝေးချီတက်ဆန္ဒပြကြတာတွေလှုပ်ဆောင်ကြပါတယ်။ဒါပြင်နိုဝင်ဘာလ25ရက်နေ့ကနေဒီဇင်ဘာလ10ရက်နေ့အထိကိုလည်းအမျိုးသမီးတွေအပေါ်အကျန်းဖတ်မှုရပ်တန့်ရေး16ရက်တာလှုပ်ရှားမှုအဖြစ်ပုံစံမျိုးစုံနဲ့အသိပညာပေးစည်းရုံးလှုံ့ဆော်တာတွေတောင်းဆိုဆန္ဒပြတာတွေကိုလှုပ်ရှားဆောင်ရွက်ကြပါတယ်။ဒီနေ့ကျမတို့ချီတက်ကြတာဟာအမျိုးသမီးတွေအပေါ်အကျန်းဖတ်မှုအဆုံးသတ်ရည်နေ့တစ်ခုတည်းအတွက်မဟုတ်ပါဘူး။အနာဂတ်ငြိမ်းချမ်းရေးငြိမ်းချမ်းတဲ့ဘဝတစ်ခုရရှိလာစေဖို့အတွက်ဖြစ်သလိုဒီမိုကရေစီအခွင့်အရေးတွေပိုရလာဖို့အတွက်တိုက်ပွဲဝင်တာလည်းဖြစ်ပါတယ်။ကျမတို့ချီနီနိုင်ငံမှာစားမခွဲခြားပြီးနေတဲ့အကျန်းဖတ်မှုအဆုံးသတ်ရည်လှုပ်ရှားမှုတွေထဲမှာပါဝင်နေတဲ့ချီနီလွတ်တော်အမတ်လည်းဖြစ်လူခွင့်ရေးရှိနေတဲ့ဦးလည်းဖြစ်တဲ့လိုရနာဖရီးစ်ပြောသွားတာပါ။အမျိုးသမီးတွေအပေါ်အကျန်းဖတ်မှုရပ်တန့်ရေးတောင်းဆိုတဲ့အနေနဲ့နိုဝင်ဘာလ25ရက်ဖဲချိုးဖြူနေ့မှာချီလီအမျိုးသမီးတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတယ်လို့ပဲမက္ကဆီကိုနိုင်ငံမှာလည်းအမျိုးသမီးတွေထောင်ပေါင်းချီစုဝေးဆန္ဒပြကြပါတယ်။ဒီအထဲမှာမက္ကဆီကိုနိုင်ငံလုံးဆိုင်ရာအမျိုးသမီးတက်ဦးအဖွဲ့ကနာတာလီယာလူကိုကိုလည်းပါပါတယ်။
Y estamos aquí por para pedir al
ကလေးတွေကိုတုံ့ချပြီးတော့အမျိုးသမီးတွေချီးကျူးနာကျင်အောင်လုပ်နေတာတွေဒါကအမျိုးသမီးတွေပေါ်မှာအကျန်းဖတ်မှုတစ်မျိုးဖြစ်တာကြောင့်ဂျာရီကိုရက်တန့်အနိုင်အောင်အချက်လွတ်တော်မှာဥပဒေပြဋ္ဌာန်းပေးဖို့ကျမတို့လွှတ်တော်ကိုလာရောက်တောင်းဆိုတာဖြစ်ပါတယ်။ဒါကြောင့်ဒီနေ့ဒီနေရာမှာကျမတို့လာရောက်စုဝေးချီတက်ဆန္ဒပြကြတာဖြစ်ပါတယ်လို့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူနာတာလီယာလူကိုကိုပြောသွားတာပါ။ဂရိနိုင်ငံအေသင်မြို့မှာတော့အမျိုးသမီးတွေအပေါ်အကျန်းဖတ်မှုရက်တန့်ရေးပညာပေးလှုပ်ရှားမှုတွေနဲ့အတူအကျန်းဖတ်ခံရပြီးတိတ်ဆုံးသွားခဲ့ကြတဲ့အမျိုးသမီးတွေအတွက်အောက်မေ့ဝယ်အထိတ်အမှတ်အခမ်းအနားတွေလည်းလုပ်ကြပါတယ်။
ထူးထူးခြားခြားသရုပ်ဖော်ပြချက်တစ်ခုကျမတို့လုပ်ပါတယ်ဒီသရုပ်ဖော်မှုအတွင်းမှာအမျိုးသမီးဖြစ်လို့အကျန်းဖတ်တက်ဖြတ်ခံရသူတွေရဲ့နာမည်တွေကိုကျမတို့ဖတ်ကြားပါတယ်2021ခုနှစ်တခုထဲမှာတည်းအဲ့ဒီလိုအသက်ခံရသူက73ဦးရှိပါတယ်သူတို့ရဲ့နာမည်အသက်နေထိုင်ခဲ့တဲ့နေရာတွေကိုကျမတို့ဖတ်ကြားပါတယ်သူတို့ကိုကျမတို့မေ့မပြစ်လိုက်ပါဘူး ကျမတို့နဲ့အတူသူတို့ဒီနေရာမှာရှိနေတယ်ဆိုတာသိစေဖို့ပါသူတို့ရဲ့ခန္ဓာတွေကျမတို့နဲ့ရှိမနေပေမဲ့လို့ကျမတို့စိတ်ထဲမှာသူတို့အတူရှိနေပါတယ်အမျိုးသမီးတွေအခုလိုတက်ဖြတ်ခံနေရတာတွေအဆုံးမတက်မချင်းနှစ်စဉ်နှစ်တိုင်းအခုလိုလှုပ်သွားမှာပ
ါဂရီးနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူအလက်ဆီယာတဆိုနီပြောသွားတာပါအီတလီနိုင်ငံမှာတော့ဒီနှစ်အတွင်းအကြမ်းဖက်တပ်ဖြတ်ခံရတဲ့အမျိုးသမီး100ကျော်ရှိပြီးအကြမ်းဖက်ခံရလို့တိုင်ကြားအကူအညီတောင်းလာတဲ့အမျိုးသမီးတွေကနေ့စဉ်ပြန်များ90နီးပါးရှိတယ်လို့နန်းဦးနာဒီမီလို့အမျိုးသမီးအဖွဲ့ကကာလိုတာကိုစုတာကပြောပါတယ်
Fino ad oggi quest'anno ci sono stati 108 femminicidi.
ဒီနှစ်ထဲမှာလည်းအမျိုးသမီးတွေအကြမ်းဖက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်က109ခုရှိပါတယ်။ဒါက82နာရီမှာတယောက်နှုံးနဲ့အထက်လောက်ကိုဖြစ်နေတာပါ။နောက်ဆုံးအစီရင်ခံချက်တွေအရတော့ကြားမကွဲပြားမှုကြောင့်အကြမ်းဖက်ခံရတဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးတော့တိုင်ကြားလာတဲ့အမျိုးသမီးကနေ့စဉ်ကိုဖြန်းဖြန်း89ဦးလောက်ရှိပါတယ်။နောက်ကနေတကောက်ကောက်လိုက်ပြီးတော့နှောက်ရက်တာမျိုးအမျိုးသမီးတွေရဲ့ပုံကိုယ်ရေးအတွင်းကိစ္စတွေကိုအွန်လိုင်းပေါ်မှာတင်ပြီးတော့အဆက်ခွဲရမျိုးတွေကနေရိုင်းနေနှိပ်စက်တာအိမ်တွင်းမှာအလုံးမှာစော်ကားနှောက်ရက်တာတွေအထိအကြမ်းဖက်မှုတွေကနေတိုင်းရှိနေပါတယ်။နေ့စဉ်အမျိုးသမီး89ဦးဒီလိုခံနေရတယ်ဆိုတာတနည်းအတွင်းအင်မတန်မှကိုများပြတဲ့အရေးအတွက်ပါဒါကလာတိုင်းနဲ့စီးရင်မဲ့ရှိပါသေးတယ်ဒီလိုမတိုင်ကြတဲ့အမျိုးသမီးတွေလည်းအများကြီးပါကျမတို့အဖွဲ့တွေအနေနဲ့လည်းအမျိုးသမီးတွေရဲ့တိုင်ကြားချက်အတိုင်းကိုကင်တွယ်ဖြေရှင်းပေးနိုင်တဲ့အနေအထားမရှိပါဘူ
းကမ္ဘာတစ်ပတ်ကိုဗစ်ကပ်ရေးကြုံလာရခြင်းကစလို့အိမ်အောင်စုတွေမိသားစုတွေကြောင့်ပြိပတ်ခါတွေပိုဆိုးလာခဲ့ပြီးကိုယ်ရင်တွင်မှာကိုပဲအမျိုးသမီးတွေအတွက်လုံခြုံမှုကင်းမဲ့လာတယ်လို့ဒါကအမျိုးသမီး၄ယောက်မှာ၁ယောက်နှုန်းကြုံတွေ့ရတဲ့ကိစ္စဖြစ်တယ်လို့နိုင်ငံပေါင်း73နိုင်ငံကအမျိုးသမီးတွေရဲ့အခြေအနေတွေကိုလေ့လာစစ်တမ်းကယူထားတဲ့ကုလသမဂ္ဂအစိုးရကစာတစ်ခုမှဖော်ပြထားပါတယ်။မိဘကသားသမီးကိုရိုက်တာအကိုကညီမကိုရိုက်တာယောက်ျားကမိန်းမကိုရိုက်တဲ့နှိပ်စက်တာတွေကိုပြစ်မှုလို့မယူဆတဲ့လူမှုအတိုင်းဝိုင်းတွေအများပြားရှိနေစေဖြစ်တယ်လို့အဲ့ဒီလိုနေရာတွေမှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေပေါ်ပြီးတော့ကြကြပြန့်ပြန့်တွေ့ရလေရှိပါတယ်ဒီလိုအကျန်းထမှုတွေကိုအပြစ်ပေးအရေးယူမှုမရှိတာကျူးလွန်သူတွေအပြစ်ကကင်းလွန်ခွင့်ရနေတာတွေကအမျိုးသမီးတွေအတွက်ပိုးပြီးတော့အကျန်းပတ်ခံရစီတဲ့အကြောင်းရင်းတစ်ခုဖြစ်နေတယ်လို့အမျိုးသမီးရေးလှူရှားသူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံမှာလည်းဒီလိုအခြေအနေတွေကြကြပြန့်ပြန့်ဆက်ရှိနေပြီးဆရာနာသိမှုနောက်ပိုင်းမှာပိုးပြီးတော့ဆိုးလာတယ်လို့အမျိုးသမီးခွင့်ရတက်ကြွလှူရှားသူမက်ခင်လေးကပြောပါတယ်
မြန်မာနိုင်ငံကတော့ဒီနှစ်မှာပိုဆိုးတာကတော့စစ်ကောင်စီကစစ်အာဏာသိမ်းလိုက်တဲ့အခါမှာအမျိုးသမီးတွေပေါ်ကိုတရက်တက်ရောက်တဲ့အကြမ်းဖက်မှုတွေနှီးပေါင်းစုံနဲ့ရှိတယ်။ဒါကတော့တက်ကြွလှူရှားတဲ့သူတွေနော်ဒီတော်လှန်ရေးမှာတရက်ပါဝင်နေတဲ့ဆန္ဒပြတဲ့သူတွေဒီလိုအမျိုးသမီးတွေကိုနော်ပြစ်တတ်တာမျိုးသူတို့ကိုဖမ်းဆီးခံရတဲ့အခါမှာလည်းမဖွဲ့မရပြုတ်ကျင်တာမျိုးအမျိုးသမီးဖြစ်ခြင်းကြောင့်တို့မဟုတ်လို့ရှိရင် LGBT ပေါ့နော်သူတို့ရဲ့ဒိစိတ်ခံယူမှုကွဲပြားခြင်းကြောင့်ဆိုပြီးတော့ထူးထူးခြားခြားသူတို့ကိုတက်တီးခြားမျိုးတွေနဲ့ညှဉ်းပန်းနှိပ်စက်တဲ့ဟာတွေလည်းကျွန်တော်တို့အများကြီးရှိတယ်။ဒါအပြင်ခုနလိုမျိုးစစ်အာဏာသိမ်းပြီးတဲ့နောက်ဆက်တွဲအကျိုးဆေးကျူးဆောင်ကျွန်တော်တို့ကလူမျိုးနယ်မျိုးပြေးရတာရှိတယ်။တောထဲမှာနေရတာရှိတယ်။ပုန်းခိုနေရတာရှိတယ်။ဒီလိုအနေအထားမျိုးတွေမှာလည်းကျွန်တော်တို့အမျိုးသမီးတွေပါအမျိုးသားတွေနဲ့မတူတဲ့အခက်အခဲရင်းတွေကိုရင်ဆိုင်ရတယ်။အဲ့ဒီအခါမှာလည်းကိုယ့်ရဲ့လုပ်ဖို့ကံတက်ကပဲဖြစ်စီအခြားဒဇိန်တယောက်ကပဲဖြစ်စီထီကဘာရေပါကိစ္စတွေအကြမ်းဖက်မှုတွေကိုလည်းကြုံရတယ်ဆိုတော့ဒီနှစ်ဟာကျမတို့မြန်မာနိုင်ငံအတွက်တော့အတော်မှစိတ်မကောင်းစရာရင်ခွဲစရာအကြမ်းဖက်မှုတွေကိုကြုံရတဲ့နှစ်လို့ကျမတို့ပြောလို့ရတယ်ဒါကြောင့်မလို့ကျမတို့က end impunity end war ဆိုပြီးတော့ကျမတို့ပြောကြတယ်ပြစ်လို့ပြစ်ဒဏ်ပင်လို့ခွင့်ကနေပြီးတော့ဟိုလွတ်မြောက်မှုမရှိစေရဘူးပေါ့ဆိုတဲ့ဟာကျမတို့အမျိုးသမီးတွေပေါ့အကြမ်းဖက်မှုဟာအရင်ကလည်းတိုင်းရင်းသားဒေသတွေမှာအမျိုးသမီးကိုမတင်းကျစ်မှုကိုစစ်လက်နက်တပွဲအသုံးချတယ်ဒါအရင်ကတည်းကရှိခဲ့တယ်ဒါပေမဲ့အခုကတော့ကျမတို့တနိုင်ငံလုံးအနေအထားနဲ့ကိုကြည်ကြည်ပြန့်ပြန့်ဒီစစ်အာဏာရှင်ရဲ့အောက်မှာဖြစ်တယ်ဆိုတော့ကျမတို့နောက်ထပ်မှာအာဏာကြီးသူကပဲဖြစ်ဖြစ်နော်တူတူရောက်အဖွဲ့အစည်းကပဲဖြစ်ဖြစ်စစ်တပ်မှမဟုတ်ပါဘူးဒီလိုမျိုးအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေကိုပြစ်ဒဏ်မရဘဲနဲ့ကင်းလွတ်ပြီးတော့လုပ်ချင်တယ်လုပ်ခွင့်ကိုမရအောင်ကျွန်တော်တို့ဒီနှစ်မှာအဲ့ဒီလိုဆောင်ဖို့နဲ့လဲကျွန်တော်တို့ဒါကြောင့်ဟိုကျင်းပပြုလုပ်တာဖြစ်ပါတယ်လို့
အမျိုးသမီးတွေအပေါ်အကြမ်းဖက်မှုရပ်တန့်ရေးဖဲချိုးဖြူနေနဲ့16ရက်တာလှုပ်ရှားမှုတွေကိုမက်ခင်လီအပါအဝင်မြန်မာနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေနှစ်စဉ်နှစ်တိုင်းတက်တက်ကြွကြွပါဝင်ဆင်နွှဲကြပေမဲ့ဒီနှစ်မှာကတော့အနာသိမှုနောက်ပိုင်းဖိနှိပ်မှုတွေကြောင့်ပြင်ပလှုပ်ရှားမှုတွေအရင်လောက်ကြကြပြန့်ပြန့်မလုပ်နိုင်ကြတော့ဘူးလို့မက်ခင်လီကပြောပါတယ်။ဘယ်လိုပဲဖြစ်ဖြစ်အကန့်အသတ်တွေချောင်းပါပဲလှုပ်ရှားမှုတွေကိုဆက်လုပ်နေကြပြီးတော့ရောင်းတဲ့နေရာမှာရတဲ့နီးနဲ့
အားလုံးကဆက်လက်လှူရှားနေကြတာဖြစ်တယ်လို့မခင်လေးကပြောပါတယ်။တကယ်တော့မြို့သမီးများပေါ်ကျန်းဖတ်မှုပဲဖြစ်ဖြစ်လူသားတဦးနဲ့အတူပေါ်ကျန်းဖတ်မှုပဲဖြစ်ဖြစ်နေ့စဉ်နေ့တိုင်းမလုပ်ဖို့လိုတာပေါ့နော်။ကျမတို့နေ့စဉ်နေ့တိုင်းမှာပဲအားကြီးသူကအားနည်းသူကိုအကြမ်းမဖက်ဖို့မေတ္တာနဲ့စာနာစိတ်နဲ့ဆက်ဆံဖို့ငြိမ်းချမ်းဖို့ရည်ကြီးတယ်။ဒါပေမဲ့ တနည်းပတ်လုံး365ရက်မှာလူတွေကဒါကိုအာယုံထားနိုင်ချင်မှာအာယုံထားနိုင်မှာမယ်။ဘာလို့လဲဆိုတော့သူတို့ရဲ့နေ့ဒီဘဝကိစ္စတွေ၊စာဝတ်နေရေးတွေအခြားအရေးကြီးတဲ့ကိစ္စတွေရှိနေတဲ့အခါကျတော့ဒီနိုမာလာ26ကနေဒီဇင်ဘာလ10ရက်အတွင်းကိုဆက်6ရက်လို့တတ်မှတ်လိုက်တဲ့အတွက်အားလုံးရဲ့ဟိုအာယုံစူးစိုက်မှုကိုလည်းရမယ်။ ဆောင်ရွက်ရတာကလည်း26ရက်တာဖြစ်တဲ့အတွက်ဆောင်ရွက်ရတဲ့သူတွေအတွက်လည်းသိအပန်းမကြီးဘူး။အဲ့တော့26ရက်အတွင်းမှာမှအားလုံးရဲ့
အာယုံစူးစမ်းမှုကိုလည်းရမယ်။ဆောင်ရွက်ရတာကလည်း16ရက်တာဖြစ်တဲ့အတွက်ဆောင်ရွက်ရတဲ့သူတွေအတွက်လည်းသိအပန်းမကြီးဘူး။အဲ့တော့26ရက်အတွင်းမှာမှအားလုံးရဲ့ဟိုအာယုံစူးစမ်းမှုနဲ့တတိထားမှုကိုရရှိအောင်တွန်းထိုးပြီးတော့ဒီထဲမှာလှုပ်ရှားမှုတွေလုပ်တယ်။နောက်တစ်ခါဟိုမူဝါဒချတဲ့သူတွေဥပဒေပြုတဲ့သူတွေကိုဒီကာလအတွင်းမှာလှုံ့ဆော်မှုတွေလုပ်တယ်၊တိုက်တွန်းမှုတွေလုပ်တယ်၊အ
long sanya piatana ku piatelu, kulatamagaye, and mutamiye ya a jike, sima bahaus kale, piovare. Charigu sung tanai bu tramaro, a muta a mutami, luji lunge, alunga, puba bawin, juventaya mapibi, a chain a suave, a mianzo, a lita, kindre taya mapite, surago chinjaye, didrima, a mutami canago, jimave yanagu in Cuba, shima tibu tibashin.
မှတ်ခင်ပြည့်ထွေးစီစဉ်တင်ဆက်တဲ့အမျိုးသမီးအစီအစဉ်ဖြစ်ပါရဲ့ရှင်။ကိုဗစ်ကာယောဂါမကူအောင်စက်ပြာနဲ့လက်စည်းတာပါကြောင့်ရေးကြီးတဲ့ဆိုတာသိရမယ်။သိပ္ပံနဲ့နှိပညာအစီအစဉ်ကိုထုတ်ပြန်မပေးခင်မှာတော့တုဒ္ဒဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းပေးပါမယ်ရှင်။ခရစ်စမတ်ပွဲတော်ဈေးဝယ်ရာသီအတွင်းမှာအမေရိကန်ပြည်ထောင်စုမှာဖြစ်စည်းတွေပြတ်လက်မသွားအောင်လို့အ
အမေရိကန်ဈေးကွက်အတွင်းကုန်ပစ္စည်းပြက်လက်မှုရှိအောင်ဆောင်ရွက်ပေးခဲ့တယ်လို့အမေရိကန်အလုပ်သမားဝန်ကြီးကပြောပါတယ်။နှစ်ကုန်အားလည်းရဲ့ရာသီလေးဖြစ်ခရစ်စမတ်ကာလမှာကုန်ဈေးနှုန်းကြီးမားလာသလိုပစ္စည်းပြက်လက်မှုတွေဖြစ်မလာဆိုပြီးတော့စိုးရိမ်ခဲ့တာပါ။ဈေးဝယ်တွေကလည်းဟိုရင်ကလိုအထူးဈေးနှုန်းလျှော့ယောင်းပေးတဲ့ကာလမှာလူကျင်သားတွေဝယ်လို့ရခဲ့ပါရဲ့လား။ဒီကြောင့် AFP သတင်းကိုအခြေခံပြီးတော့တင်ပြပေးပါမယ်။မြောက်အမေရိကရဲ့တင်မော့အဝင်ထွက်အများဆုံး Los Angeles LA စိတ်ကန်းကိုအမေရိကန်အလုပ်သမားဝန်ကြီးမာတီဝေါ့ရှ်တွားရောက်ကြည့်ရှုပြီးအမေရိကန်ဈေးကွက်မှာကုန်ပစ္စည်းပြက်လက်မှုမရှိအောင်နည်းပညာအသုံးချဆောင်ရွက်သွားမယ်လို့ပြောပါရယ်အစောပိုင်းတုန်းကဆိုရင်ကွန်တိန်နာတည်ယူပေးတဲ့ထရက်ကားမောင်းသူတွေရှာပါနေတာကြောင့် LA စိတ်ကန်းမှာတင်မောပေါ်မှာရောစိတ်ကန်းမှာရောကွန်တိန်နာတွေစုပုံနေတာကြောင့်အားလည်းရဲ့ဈေးဝယ်ရသည်မှာပစ္စည်းပြက်လက်ကုန်မလားဆိုပြီးတော့စိုးရိမ်နေကြတာပါအမေရိကန်အလုပ်သမားဝန်ကြီးမာတီဝေါ့ရှ်က
Americans saw full grocery stores ahead of during
ဒီသူတော်နေ့ကာလအတွင်းဆိုင်းတွင်မှာရောင်းချမဲ့ပစ္စည်းအပြည့်ရှိနေတာကိုအမေရိကန်တွေတွေးခဲ့ကြပါပြီ Black Friday အတွက်ဆိုရင်လည်း online ကနေယုံကြည်မှုအပြည့်နဲ့မှာကြတာကိုတွေ့ရပါတယ်အားလည်းရဲ့ယာဒီမှာလူတွေလိုအပ်တာတွေအားလုံးဝယ်နိုင်ဖို့ကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်
ဒီမောင်မောင်ကနေကုန်ပစ္စည်းတွေချမပေးနိုင်တာကိုသာမမြင်ကြပဲကိုဗစ်ကရောဂါကြောင့်ကမ္ဘာပလွန်မှာကုန်ပစ္စည်းထုတ်လုပ်မှုရပ်ဆိုင်တာနှောင့်နှေးကြံ့ကြာတာတွေကိုလည်းထည့်သွင်းတွက်ချက်ဖို့လိုကြောင်းဝန်ကြီးဝေါ့ရှ်ကပြောပါတယ်ဒီလိုအခြေအနေမှာကြာရောက်လာတဲ့အားလည်းရဲ့ရာသီလေးဖြစ်ဈေးဝယ်ရာသီမှာအစဉ်လာမပြတ်ဈေးဝယ်ကြသူတွေကတော့ပုံမှန်ရှိနေတာပါဈေးဝယ်သူအက်ဒလစ်ဆီလ်ဗာက
But luckily I just found the one thing I really wanted.
ကံကောင်းပြီးတော့ကိုလိုချင်တာကိုရှာတွေ့ခဲ့ပါတယ်။ပုံမှန်ဆိုရင်ဈေးကြီးပြီးတော့130လောက်ပေးရပါပြီမဲ့။အခုကဈေးချရောင်းနေတာဆိုတော့30နဲ့ပဲရခဲ့တာဆိုတော့တော်တော်ကိုအဆင်ပြေပါတယ်
။အခုခါမှာပြည်ထောင်စုအစိုးရကနိုင်ငံအခြေခံစောင့်အုံတွေထပ်မံဆောက်လုပ်တာမွမ်းမံပြည်စင်နာတွေလုပ်ဖို့ပါဝင်တဲ့အစီအစဉ်တွေအတွက်အတုံးစရိတ်ချမှတ်ပေးပြီးဖြစ်တာကြောင့်တည်ယူပို့ဆောင်ရေးကဏ္ဍမှာပိုအဆင်ပြေပြေဆောင်ရွက်လာနိုင်ဖို့လည်းမျှော်မှန်းထားပါတယ်။ Los Angeles မြို့တော်ဝန် Eric Cassidy က
We've shown that many places
But modernization
ကရင်ဝင်ချစ်ဆက်နည်းနည်းနဲ့တင်မောဘော်ကကွန်တိန်နာအများကြီးကိုခက်မြန်မြန်ချနိုင်အောင်လေထုညင်ညာမှုတတ်တာအောင်လက်စစ်စွမ်းအင်သုံးတဲ့တင်မောတွေဖြစ်လာအောင်နည်းပညာသုံးလုပ်ငန်းခွင်တွေအတွက်ဝန်ထမ်းတွေကိုကြိုတင်တင်နန်းပေးတာဒါတွေအားလုံးပါပါတယ်
အမေရိကန်ဒေါ်လာများဟာအခုချိန်မှာကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်တယ်လို့နိုင်ငံတော်ရောဂါကူးစက်မှုတွေတစုံတရာထိန်းချုပ်လာနိုင်တာကြောင့်စီးပွားရေးပုံမှန်ပြန်လည်ပတ်လာနိုင်ဖို့အားလုံးကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းခုအခါကမ္ဘာနေရာတချို့မှာအိုမီကရွန်ကိုဗစ်ဗိုင်းရပ်စ်မျိုးကကူးစက်မှုတွေရှိလာတာကြောင့်ဒီကူးစက်မှုကိုကြိုတင်တားဆီးဖို့နယူးယောက်လိုပြည်နယ်မှာအရေးပေါ်အခြေအနေအဖြစ်သတ်မှတ်ထားပြီးအဆောက်အုံတွင်နှာခေါင်းစည်းတက်ဖို့လည်းစီမင်းထုတ်ပြန်ထားပါတယ်ခင်ဗျာ American ပြည်အောင်စုမှာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်အထောက်အထားအတူတွေကိုအွန်လိုင်းလူမှုကွန်ရက်အကောင့်တွေမှာရောင်းချနေကြတယ်လို့စိုက်ဘာလုံခြုံရေးရာကျွမ်းကျင်သူတွေကပြောပါတယ်။အဲဒီလက်မှတ်အတူရောင်းချတဲ့အကောင့်ထောင်နဲ့ချီဟာကာကွယ်ဆေးထိုးပြီးသူတွေရဲ့စာရင်းပြည့်စုံထားတဲ့ database တွေမှာလည်းဆေးမထိုးရသေးတဲ့သူတွေရဲ့စာရင်းကိုထည့်ပေးနိုင်ကြောင်းကတိပေးထားတာကိုတွေ့ရတာပါ။ Lesia Parklets ပေးပို့ထားတဲ့သတင်းကိုတင်ပြပေးရမယ်။ကိုဗစ်ကာကွယ်ဆေးထိုးပြီးသားအမေရိကန်တွေဟာကာကွယ်ဆေးထိုးပြီးကြောင်းထောက်ထားကတ်ရရှိပါရယ်ဒီကတ်ထဲမှာနာမည်မွေးနေ့ကာကွယ်ဆေးအမျိုးအစားဘယ်နေ့ဘယ်ရက်မှာဆေးထိုးထားတယ်ဘယ်နေရာမှာထိုးတယ်ဆိုတာကိုဖော်ပြထားပါရယ်ကတ်ပြားထုတ်ပြီးတဲ့ရည်ရွယ်ချက်ကတော့အထောက်ထားပြသနိုင်ုံသာဖြစ်တာကြောင့်အတူအစ်ခွဲခြားလို့ရတဲ့အနေအထားမှာမရှိပါဘူးကျန်းမာရေးနဲ့အများပြည်သူဆိုင်ရာဝန်ဆောင်မှုပေးဌာနက Isaac Bledsoe ကအခုလိုပြောပါရယ
် The card itself was meant to be a communication.
ကာကွယ်ဆေးထိုးပေးတဲ့ဌာနနဲ့ဆေးထိုးသူအကြားမှတ်တမ်းအနေနဲ့ဗားဆေးတွေထိုးပြီးပြီဆိုတာသိနိုင်ဖို့ဒီတက်တေကန်ကတ်ထုတ်ပေးထားတာပါဒုတိယအကြိမ်ထိုးဖို့လိုရင်လည်းဒီကတ်မှာပြထားပါတယ
်တချို့ဒေသတွေမှာကာကွယ်ဆေးထိုးပြီးကြောင်းထောက်ထားကိုစားတောက်ဆိုင်တွေအများပြည်သူဝင်ထွက်သွားလာရနေရာတွေမှာပြသဖို့လိုတာကြောင့်အခုလိုအတူပြုလို့ရောင်းချတာတွေဖြစ်လာတာလို့ဆိုရတယ
် We've seen it go from
2021အစောပိုင်းကတည်းကတရက်ကို9က6ခါလောက်သတင်းပေးတိုင်ကြားလာတာတွေရှိပြီးတော့အခုတော့တရက်ကိုအချိန်20အစိတ်လောက်အထိကတ်အတုတွေကိစ္စတိုင်ကြားလာပါတယ
်တချို့လူမှုကွန်ရက်အဖွဲ့တွေမှာအထောက်ထားအတုကိုပေါ်ပေါ်တင်တင်ရောင်းချကြပြီးတချို့ဝယ်သူတွေကလည်းကတ်အတုနဲ့တပ်ပုံရိုက်ပြီးအွန်လိုင်းမှာတင်နေတာကိုတွေ့ရတယ်လို့ဆိုပါတယ်တာဝန်ရှိသူတွေကစမ်းသပ်ဝယ်ယူဖို့မြင်းမြန်ရမှာလဲတစ်ဖက်ကမြင်းမြန်ဆန်းဆန်းပြန်တုံ့ပြန်ပြီးတော့အမေရိကအရောက်ပို့ပေးဖို့အာမခံပါတယ်အစိုးရဝန်ထမ်းတွေနဲ့လုံသားဝန်ထမ်းတရာအထက်ရှိတဲ့လုပ်ငန်းခွင်တွေမှာကာကွယ်ဆေးမဖြစ်မနေထိုးဖို့အစိုးရကစီမင်းတဲ့ထုတ်ပြန်ပြီးချိန်မှာတော့အတုရောင်းချမှုဟာပိုကျေပြန့်လာတယ်လို့ဆိုပါရယ် Checkpoint Software နည်းပညာကုမ္ပဏီက Brian Linder က
The number of sellers of fake
ကာကွယ်ဆေးထိုးပြီးကြောင်းတက်တေကန်ကတ်ရောင်းသူအစီအတွဲ10ဆလောက်တိုးလာပါတယ်ဩဂုတ်လတုန်းကရောင်းသူ1000လောက်ရှိတာကနေအစိုးရရဲ့စီမင်းတဲ့ထွက်လာပြီးတဲ့နောက်စက်တင်ဘာမှာ1000လောက်ထိခုန်တက်သွားပါတယ်
အခုလိုအတူပြုလို့ရောင်းတာတွေကိုတားဆီးဖို့ဆိုရင်တော့အစိုးရအနေနဲ့တချို့ဥရောပနိုင်ငံတွေမှာလိုအတူလုပ်ဖို့ခက်တဲ့ digital ကနေ database စနစ်ကိုအသုံးပြုဖို့ကျွမ်းကျင်သူတွေကအကြံပြုပါတယ်ခင်ဗျာလက်လက်စွာထုတ်ဖော်ပြောဆိုခွင့်အတွက်တောင်းဆိုလို့ရှားတဲ့ Pan America အဖွဲ့ကနယူးယောက်မြို့မှာရှိတဲ့ Russia Council ဝင်ရုံးအပြင်ဘက်မှာ NMT Chair လှုပ်ရှားမှုအစီအစဉ်ကျင်းပပြီးဖမ်းဆီးကန်သတင်းတောက်တွေပြန်လွှတ်ပေးရေးဆန္ဒထုတ်ဖော်ခဲ့ပါတယ်လွတ်လပ်တဲ့ဥရောပသံရေဒီယိုအတွက်အလွတ်သတင်းတော်အဖြစ်လုတ်ကင်တဲ့ Vladislav Yersipanko ကိုပြန်လွှတ်ပေးဖို့ Pan America NMD Chair လို့ရှာမှုအနေနဲ့တောင်းဆိုနေတာပါ Ukraine ရှေ့ပိုင်းရဲ့ Crimea ကျွန်းဆွယ်ဒေသကထိမ့်သိမ်းငံသတင်းတော်တွေအရေးလူတွေပိုသတိထားမိလာအောင်တောင်းဆိုရဲလို့ရှာမှုပါရစီဖန်ကူဟာတရှိုလုံးမှုနဲ့ခရိုင်းမီးယားမှာမလအတွင်းအဖမ်းခံခဲ့ရပါတယ်။ဖက်အမေရိကအဖွဲ့ကပေါ်လီနာဆာဒိုစကာယာက
ခရိုင်းမီးယားဒေသမှာဘာတွေဖြစ်ပျက်နေလဲဆိုတာကိုသတင်းထောက်ပေးရအောင်နဲ့သတင်းရေးသားပေးပို့တာကြောင့်အခုလိုအကျဉ်းချခံရတာလို့ကျွန်တော်တို့ယုံကြည်ပါတယ်
။အခုလိုဖမ်းခံရတာဟာသူတယောက်တည်းမဟုတ်ဘဲတချို့လဲရုရှားလိုလာတဲ့ကွဲထွက်ခြင်းတွေရဲ့နှစ်ချီကြာဖမ်းဆီးထိန်းသိမ်းတာကိုခံခဲ့ရပါတယ်။ဒမတ်စ်ဒေသမှာနှစ်နှစ်ကြာဖမ်းဆီးချုပ်နှောင်ခံခဲ့ရတဲ့Ukraine သတင်းတောက် Stanislav SEF က
ပြစ်ကုံတုတ်ကပြေဝစ်
ပထမ24နိုင်အတွင်းနှိပ်စက်ခံရပါတယ်အဲ့ဒီနောက်သူတို့လက်မှတ်ထိုးခိုင်းတာတွေအားလုံးထိုးပေးလိုက်တာကြောင့်ဆက်ပြီးနှိပ်စက်เสียအကြောင်းမရှိတော့ပါဘူးလူတွေကိုနှိပ်စက်ညှဉ်းပန်းနဲ့လျှို့ဝှက်အချင်းထောင်မှာတယောက်ထဲထားပါတယ်တကယ်တော့သူတို့လိုတဲ့လက်မှတ်ထိုးပေးပြီးရင်နှိပ်စက်เสียမလိုတော့ပေမဲ့အစိုးရအလိုကျသူတို့ကအပြောသဘောနဲ့လူတွေကိုရိုက်နှက်နေကြပါတယ
်။ဖက်အမေရိကအဖွဲ့ရဲ့ The MD Chair ထိုင်မဲ့သူရှိဖြစ်နေတဲ့ထိုင်ကုန်းဆိုတဲ့လူရှားမှုဟာချင်းကြောက်တက်ဖြတ်ခံရသူတွေပျောက်ဆုံးနေသူတွေအရေးကိုလူတွေပိုသတိထားမိလာအောင်ပြုလုပ်တဲ့လူရှားမှုဟာသတင်းတော်တဦးဖြစ်တဲ့ Ann Cooper က
I'm sure that Russia and
those that it's supporting.
ကျမတို့ကဘာမှမပြောဘူးဆိုရင်ရုရှားနဲ့အရှေ့ယူကရိန်းကိုထောက်ခံကူညီသူတွေကတော်တော်ပြောကြမှာပါ။ဘာတွေဖြစ်နေလဲဆိုတာကိုပြောဖို့စ조사ကြသူတွေအဲ့ဒီလိုဖြစ်ပြနေတဲ့အကြောင်းအရာကိုသိလို့ကြတဲ့ဒေသခံတွေနဲ့ကဘာကြီးတစ်ခုလုံးရဲ့ဆန္ဒကိုဖိနှိပ်တာဟာစိတ်ပြက်စရာအကောင်းဆုံးပါ။
အခုလိုတောင်းဆိုလှုပ်ရှားမှုမျိုးကိုနောင်လဲအမြဲဆက်လုပ်သွားမှာဖြစ်ကြောင်းအမေရိကအဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လဲအမေရိကန်တခွေစီစဉ်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်ထွင်ပေးပါမယ်။ကမ္ဘာနိုင်ငံတော်တော်များများမှာဗီဇာပြောင်း Omicron COVID ပိုးသည့်တွေ့ရှိနေတာကြောင့် COVID ကရောဂါကာကွယ်ရေးစည်းကမ်းချက်တွေချစ်ချက်မမတ်လုပ်ကြဖို့အတွက်ဂျမိုက်တာဝန်ရှိသူတွေထပ်မံတိုက်တွန်းနေပါတယ်။အဲ့ဒီထဲမှာလက်ကိုဆက်ပြနဲ့တည်တည်ချာချာဆေးဖို့လည်းအကြံပေးနေပါတယ်။ဆက်ပြအပါအဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုယောဂပိုးကိုဘယ်လိုကာကွယ်တာလဲဆိုတာကိုတော့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးတက်ကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်။
ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ကာယောဂါ COVID-19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုဆက်ပြတဲ့တည်တည်ချာချာဆေးဖို့အတွက်အကြံပေးကြပါတယ်။ဘာကြောင့်ပါလဲ?ဆက်ပြအပါအဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာချင်မောင်ညိုကိုနေ့နဲ့ပြန်တင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးမကူးဆက်အောင်ကာယောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးကပ်မပါလာအောင်လက်သန့်ဆေးရည်ကလှုပ်ပေးနိုင်တယ်ဆိုပေမဲ့အထူးရောက်ဆုံးဒီယောဂါပိုးကိုတုတ်တင်နိုင်တာကဆက်ပြန်နဲ့လက်ဆေးတာလို့ဒေါက်တာခင်မောင်ညိုကပြောပါတယ်
။အဲကျွန်တော်တို့ကိုဗစ် -19 ရောဂါဆက်ဖြစ်ကြရအဓိကလက်ဆေးကြပါဆိုတာပြောကြတယ်။အကုန်လုံးကပြောကြလက်ကိုစက္ကန့်20လောက်ပြေးပါခောက်ခုံကနေပါဆိုတဲ့အကြောင်းအရာလေးကိုပြောကြတယ်ကိုယ်နဲ့နေရတော့တယောက်တယောက်ကူးဆက်နိုင်တယ်အများကြီးရှိတယ်သူစစ်လက်ကန်နေတစ်စင်းမျက်နှာရောက်တော့ပစက်ပြီးရောက်ပေါ်နိုင်တယ်သူကမျက်နှာကိုခဏခဏကန်နေလက်မှာရောဂါပိုးတွေအများကြီးခံနိုင်တယ်ဆိုတာရှိတယ်အဲ့လက်မှာကတ်တယ်ဆိုရက်ပိုးကလူတွေကဂရုမစိုက်နိုင်ဘူးအဲ့တော့ကျွန်တော်တို့ကလက်ကရောဂါပိုးတွေကိုမရှိအောင်ပြေသွားရအောင်ဒါကိုနိုင်နေတဲ့အစ်စီတွေနဲ့ဆက်တတ်မင်းဆိုတော့ဆရာဝန်တွေကကြမ်းမထန်တာညွန်ကြတယ်ဘလို့ဆေးမျိုးတွေနဲ့ဆေးရင်ကောင်းမယ်ဆိုတော့နှစ်မျိုးသလိုပြောကြတယ်ပထမတစ်မျိုးကဆက်ပြပေါ့ဆက်ပြကလည်းနှစ်မျိုးရှိပါတယ်အရင်နဲ့လည်းရတယ်အခဲနဲ့လည်းရပါတယ်ဆက်ပြမှာအပိုင်းနှစ်ပိုင်းပါလေဒီပိုင်းကအရည်ကိုခင်တွေ့တယ်ရည်ပိုင်းကိုခင်တွေ့တာရှိတယ်နောက်တစ်ပိုင်းကစီပိုင်းကိုခင်တွေ့တာရှိတယ်အဲ့ COVID-19 မှာစီအပိုင်းပါတယ်ရည်ပိုင်းပါအဲ့စီပိုင်းကအပေါ်ပိုင်းကအဲ့စီပိုင်းကိုပေါ့ပေါက်နိုင်ရဲ့ဆက်ပြရဲ့အရေးအသွေးကြောင့် COVID-19 ကကွဲချီပျက်စီးသွားတယ်အထက်ကပြည်တဲ့တခြားပျက်စီးရလဲအဲ့ဒီအချိန်မှာပဲအရေးနဲ့ဆိုင်တဲ့ဆေးကြောမှုတွေလုပ်တဲ့အတွက်ဒီဆက်ပြကအတော်လေးကိုအဆုံးဝင်ပဲပျက်စီးဖြစ်သွားတယ် COVID-19 ကလက်ကိုသာသူသေးချာချာဆင်းမယ်ဆိုရင်ဆက်ပြနဲ့သူသေးချာဆင်းနိုင်မယ်ဆိုရင် COVID-19 ရောဂါပိုးကလက်ကနေတစ်ဆင့်ကူးဆက်နိုင်တော့နောက်တစ်ခုကတော့ဖေးကျောင်းနိုင်တဲ့ဟာ alcohol 60 ကနေတော့ 80 60 ရာခိုင်နှုန်းကနေ 80 ရာခိုင်နှုန်းထိပါတဲ့လက်သန်ဆေးရည်နဲ့ဖေးဖို့ပါပဲဒီဟာလဲအတော်လေးကိုကောင်းပါတယ်အဲ့တော့သူကကြကြံနေဖို့ထိန်းထားဖို့အတွက်ကိုအခြားဓာတုဗေဒပစ္စည်းအန္တရာယ်မရှိတဲ့ဓာတုဗေဒပစ္စည်းစားသုံးလို့ရတယ်ဓာတုဗေဒပစ္စည်းပေါ့ CMC လိုမျိုးပစ္စည်းတွေနဲ့ရောတော့ရည်နဲ့ဒီဆက်ပြနဲ့ဆေးတဲ့အတိုင်းပဲဒီအကဟောနဲ့လက်ကိုဆေးရင်တော့သူကြတော့လဲချင်းချင်းချောက်တွေ့တော့အဲ့ဒီ COVID-19 ရောဂါပိုးကိုသိစေနိုင်ပါတယ် COVID-19 နဲ့ပတ်သက်တော့လူတွေသုံးဆွဲတာခုနပြောတဲ့ dead door လို့ accept door လို့လိုမျိုးဒီပိုးသက်ဆေးရည်သုံးနေခုနဆက်ပြကြီးဆက်ပြမဟုတ်အကဟောတွေတော့အများဆုံးသုံးတော့ပေါ့အထူးသဖြင့်လူတွေကလမ်းသွားရင်လည်းအဲ့ဒီလက်တန့်ဆေးလေးတွေကိုဘူးလေးတွေချိတ်တော့ခါချိတ်တော့မယ်ဆိုတော့ open block ထိပိုးခစ်စားလာတဲ့အနေအထားရှိပါတယ်သူတွေအမလန်ကြောက်တယ
်ဟုတ်ကဲ့ဒီဥစ္စာတော့လက်သေးတဲ့ကိစ္စပေါ့နော်ဆရာပြောတာဆက်ပြရဲ့ alcohol ရဲ့ပေါ့နော်ဆရာနောက်ပြီးတော့ပဝင်းကျင်မှာပိုးသက်ဆေးတွေလိုက်ဖြန်းတယ်လို့ပြောတယ်ဆိုတော့အဲ့ဒီဥစ္စာကြောင့်တော့နော်ဒီပေါ့နော်လက်လိုမျိုးမဟုတ်ဘဲနဲ့ဒီပဝင်းကျင်ပစ္စည်းအကုန်လုံးမှာပေါ့နော်ပိုးသက်ဆေးတွေဖြန်းတဲ့ခါကျတော့ဘာတွေကိုသုံးလို့ရပါလဲဆရာနောက်ပြီးတော့သူ့ရဲ့
ဓာတုဗေဒဆံရသူအထက်မှာဘာတွေလုပ်လဲနည်းနည်းပြောပြပေးပါရှင
်။ဘုဒ္ဓဆီအရင်ကသူတို့အရင်ကတော့ death door အတက်တော်ပရိုဗတ်တော်ဆိုတဲ့ဒီအယ်ကိုဟောအမျိုးသားနဲ့ဘေးပုံကျင်ကိုတတ်ရှင်းနေဆင်းနေတတ်ရှင်းအောင်လုပ်ဖို့ကအဲ့ death door အတက်တော်လို့အပြင်ကိုလူတွေအများဆုံးသုံးတာတော့ chlorine ပဲ။အဲ့တော့ chlorine ကိုအရင်ဖြစ်ပြောင်းပြင်ရင်ထုံးရည်ကြီးတဲ့ကိုထည့်ရပါတယ်။ထုံးရည်ရဲ့ထည့်တော့ bleaching powder လို့ခေါ်တဲ့တော့ calcium hypochlorite အရည်ကိုရရပါတယ်။အဲ့ဒီအရည်ကိုဖြတ်လိုက်တဲ့အခါမှာ chlorine လာအနည်းငယ်တော့ထွက်မှာပေါ့။အဲ့ဒီအရည်က COVID-19 coronavirus ရောဂါပိုးတွေကိုသေစေနိုင်ပါတယ်။သူတို့ကဒီ chlorine မှာသူတို့မနေနိုင်ပါဘူး။အဲ့တော့ chlorine အနည်းငယ်ရှိ 25-40% တော့ကလိုရင်းပါတဲ့အရင်နဲ့ဖြားရရပါတယ်ကျွန်တော်တို့ COVID-19 ဖတ်ဖြစ်ခါက first wave ဆိုတော့ကျွန်တော်တို့သုံးရပါတယ် second wave တော့သုံးတယ်အဲနောက်ပိုင်းကျတော့သုံးတာကျွန်တော်နည်းရပါတယ်အဲ့လုံကတော့လမ်းတွေကလုံးမှာလိုက်ဖြန်းတယ်လူတွေချောက်ချောက်နေပေါ့ကြောက်ကြည့်တော့အဲ့ဒီကစပြီးတော့တည်တဲ့လေးနေရာတွေများလာပြီအများကြီးလက်တွေရတော့ဈေးတောင်းနေလမ်းတွေမှာအကုန်လုံးလိုက်ဖြန်းကြတာလမ်းတွေကြောင်းနေဈေးတွေကအကုန်လုံးဖြူနေပါတယ်အဲအဲ့ဒီခက်တော့ကလွတ်တော်ရှိတော့လွတ်တော်တဲ့ဆန်းကြတာပေါ့အဲ့တော့အများကြီးခြံကြတယ်ကျွန်တော်တို့ကဒီဆေးဆက်နေတွေကိုကြောင်းနေမှာဒီအပုပ္ပလိကတွေမှာဒီလန်နေပေးလိုက်တော့အလုံးကြပါတယ်တတိယကဆရာဆရာမတွေကအကုန်လုံးဒီနီလန်ကိုပြီးတော့ဟိုအပြည်ဒီလုံးမှာအဆင်ပြေစွာဖြတ်နိုင်ကြပါတယ
်ဒီပိုတက်ဆေးလုတ်တဲ့ chlorine ပါတဲ့ဆေးကိုဘယ်လိုဆက်ပါလဲဆရာ
chlorine ပါတဲ့ဆေးကတော့ calcium hypochlorite လို့ခေါ်တယ် chlorine ပါတဲ့ဟာကိုကျွန်တော် bleaching powder calcium hypochlorite လို့ခေါ်တယ်အဲ့ကောင်ကိုကျွန်တော်တို့ထုံးပေါ့ဖောက်ထုံးလို့ခေါ်တဲ့ထုံးတဲ့ရည်ကိုဖြတ်လိုက်ရင်အရောင်နည်းနည်းလေးပြောင်းသွားရင်ကျွန်တော်တို့အဲ့မှာဖောက်ထုံးထဲမှာ chlorine ပျော်သွားပြီး calcium hypochlorite ဖြစ်သွားတယ်။ဒါတော့မဟုတ်ရင်နိုင်ငံခြားတစ်ခါလဲလာတဲ့ calcium hypochlorite လည်းကျွန်တော်ရတယ်။အဲ့ဒီကောင်ကိုကျွန်တော်တို့ကအချိုးချက်ကျရည်နဲ့ရောလိုက်ရင်ရပါတယ်။သူကဟို 25% ကနေပြီး 40% ကြာရှိရင်တော့ပိုးတက်လို့ရပါပြီ။အဲ့ဒီအားလုံးကိုကျွန်တော်တို့ကဒီ chlorine direct ထုတ်တော့သုံးတဲ့နေရာလည်းရှိပါတယ်လုတ်လို့ရတဲ့နေရာလည်းရှိပါတယ်သို့တော့များသောအားဖြင့်တော့ကျွန်တော်တို့ဒီစက်ယုံကြီးတွေကနေတက်ရိုက်ဝယ်သုံးကြတာများပ
ါဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ရောပါ COVID-19 ကူးစက်မှုကိုကာကွယ်ဖို့အတွက်ပိုးသတ်ဆေးတွေအယ်ကိုဟောပါလက်သန့်ဆေးတွေနဲ့ဆေးကြောရမှာသုံးရတဲ့ဆက်ပြာလို့ဓာတုပစ္စည်းတွေကိုတွင်တွင်ကြဲကြဲသုံးကြတယ်လို့ပလတ်စတစ်အပောင်ဝင်ဓာတ်ရုပ်ပစ္စည်းတွေနဲ့တီထွင်ဖန်တီးထားတဲ့နှာခေါင်းဆီး mask တွေတကိုယ်ရည်ကာကွယ်ရေး PPE ဝတ်စုံတွေမျက်နှာအကာ face shield တွေကိုလည်းယောဂါပိုးကူးစက်မှုရှိအောင်အတွက်သုံးစွဲနေကြပါလေဆိုတော့ကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါမယ်ဆိုနောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါရဲ့ရှင်။အခုလို VOA Radio ရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကနေလည်းထုတ်လွှင့်ပြီးသားသတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်နိုင်ဖန်နိုင်ပါရဲ့ရှင်။ဒီညတောက်ချာနေ냐ပဲအစီအစဉ်တွေအသုံးဆုံးမတက်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းကတက်လှည့်ကြီးညာပေးပါအောင်မရှင်။
ပြည်ကျတဲ့တင်ပတ်မှာကိုဗစ်မျိုးကွက်သစ် Omicron အာဖရိကမှာစတွေ့ခဲ့ပြီးမှအခုတော့တခြားနိုင်ငံနဲ့ဒေတာပေါင်း30ထက်မနည်းမှဆက်တွေ့ထားပါပြီ။မနေ့ကကြာသပတေးနေ့အထိကမ္ဘာတစ်ဝန်းအခုလိုပြည်내ကူးစက်မှုတွေရှိနေတာအတည်ပြုထားတဲ့အကြောင်းဒီနိုင်ငံတွေနဲ့ဒေတာတွေကကူးစက်ရောဂါကြွန့်ကျင်သူတွေကပြောနေတာပါ။မြန်မာအင်းနေချင်းအိန္ဒိယနဲ့နောက်စင်ကာပူမှာလည်းဒီကိုရိုနာဗိုင်းရပ်စ်မျိုးကွက်သစ်ပထမဆုံးလူနှစ်ယောက်စီမှာမနေ့ကတွေ့ခဲ့တယ်လို့သက်ဆိုင်ရာကျန်းမာရေးအခြေအနေတွေကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ဒီကိုဗစ်မျိုးကွက်သစ်ပေါ်လာပြီးနောက်ပိုင်းမှာအာရှပစိဖိတ်နိုင်ငံတွေအနေနဲ့ကိုဗစ်ကူးစက်မှုပြန်များလာမယ့်ရည်အသင့်တင်ထားပြီးသတိပြုစောင့်ကြည့်သွားရမယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ WHO အနောက်ပစိဖိတ်ဆိုင်ရာညွှန်မှုတကာရှိကာဆာကကိုဗစ် -19 အခုဆိုရင်တကမ္ဘာလုံးမှာပြန့်နေပြီးရှေ့မှာကူးစက်မှုတိုးလာတာတကူတွေ့ရရင်လည်းသူတို့မအံ့ဩဘူး။ဆက်ပြီးကူးစက်နေရတဲ့မြောက် Omicron လိုမျိုး virus တွေဟာဆက်ပြီးပြစပြောင်းလဲနေတာကြောင့်အထူးသတိထားဖို့လိုနေတော့မယ်လို့သတိပေးခဲ့တာပါခင်ဗျာ။ကိုဗစ်မျိုးကွဲတဲ့ကြောင့်ကမ္ဘာစီးပွားရေးထိခိုက်မှာစိုးရိမ်လာချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေတရုတ်နိုင်ငံခီးသွားခွင့်လျှောက်တာကိုဆယ်ရက်ထက်မကျော်စေဘဲအမြန်အတည်ပြုပေးမယ်လို့တရုတ်ဘက်ကလျှော့ပေးလိုက်ပါတယ်။အမေရိကန်နိုင်ငံဆိုင်တရုတ်သမ္မတကြီးကအခုလိုမနေ့ကအခမ်းအနားတစ်ခုမှာပြောခဲ့တာပါ။
အခုလိုချိန်မှာမြန်မာနိုင်ငံအာဆီယံပုံမှန်စည်းဝေးတွေပြန်တက်ဖို့ကူညီသွားမယ်တဲ့ပေါ်အာဆီယံလက်ချဥက္ကဋ္ဌသည်ကမ္ဘောဒီးယားနိုင်ငံကောင်ဆောင်ကပြောလိုက်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းကြီးညာပေးခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့ဒီဇင်ဘာလ3ရက်ညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ BJ Elliot တို့ဖြစ်ပါတယ်ရှင်။ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.